Welcome to the Voice of America in Burmese.
မင်္ဂလာနေ့ကြပါတော်တာရှင်များရှင် VOA American တန်းကနေ2024ခုနှစ်ဒီဇင်ဘာလ30ရက်တနင်္လာညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့ရောကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညအတွက်ထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကို line to meter 1925နဲ့30အပြင် line လမ်းမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မအလိမာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးသွားမှာပါရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ကွယ်လွန်သူအမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့မြန်မာအရေးဆောင်ရွက်ခဲ့မှုတွေအကြောင်းစီးရီးယားနဲ့ယူကရိန်းမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ဖို့သဘောတူလိုက်ကြတာနယ်စပ်ဖြတ်ကျော်ရာဇဝမှုကျွလွန်တဲ့မြန်မာနိုင်ငံသားတချို့တရုတ်နိုင်ငံမှာဖမ်းဆီးအရေးယူခံရတာစတဲ့သတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုအလိမ္မာနဲ့ပဲအတူတင်ပြပေးကြမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းရှင်တွေနားဆင်ရမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်နေတဲ့ပခုတ်ကူမြို့နယ်မြစ်ချေမြို့မှာအရဲသားတွေထိခိုက်ဒေဆုံးမှုတွေရှိနေပါတယ
်ဒေသကလည်းပြေဆုံးတာရှိတယ်မင်းကအဲ့တိုင်းလက်နက်ကြီးမှန်လားလေးယောက်ပြေဆုံးတယ်တော့လက်နက်ကြီးကအဒီလူနေမကြလို့ဝယ်ကြပြီးတော့အဲ့မှာဖြစ်သွားတာ
တံကတော့မြစ်ချေမြို့အခြေအနေနဲ့ပတ်သက်ပြီးတော့တောင်းရင်သွေးကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကပြောပြပေးသွားတာပါဒီသတင်းအပြည့်စုံကိုတော့နောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူ VOA ရဲ့နှစ်ကုန်အထူးအစီအစဉ်တွေနဲ့တနင်္လာညတိုင်းထုတ်လွှင့်ပေးနေကြဖြစ်တဲ့ဆက်သွယ်မေးမြန်းခန်းအစီအစဉ်စီးပွားရေးကဏ္ဍလူမှုရှုခင်းနဲ့တက်တန်ရောက်သတင်းလွှာစားရအပတ်စဉ်အစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ပေးခင်မှာတော့အခုအရင်ဆုံးတနင်္လာညရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစော်ဝင်းလိုက်နဲ့အတူကျွန်မအလေးမာတို့ကပြောပြပေးသွားမှာပါရှင်
ကမ္ဘာညဉ့်ဉေးရေးနဲ့လူခွင့်ရေးကြိုးပမ်းမှုတွေအတွက်နိုဘယ်ညဉ့်ဉေးရေးဆုရရှိခဲ့သူအမေရိကန်သမ္မတဟောင်းဂျီမီကာတာကွယ်လွန်သွားပြီဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကထုတ်ပြန်ကြေညာပါတယ်။ဘာသာရေးကန့်ရှိုင်းသူတူဖြစ်တဲ့သမ္မတဟောင်းဂျီမီကာတာဟာတည်ကြည်ဖြောင့်မတ်မှုတနာကျင်တာမှုနဲ့မြဲမြံတဲ့တန်ဋိဌာန်နေနဲ့ပြည်သူတာဝန်တွေကိုထမ်းရောက်ခဲ့တယ်လို့မြန်မာနိုင်ငံအတွက်လည်းလွတ်လပ်ပြီးတရားမျှတတဲ့ယူကောက်ပွဲတွေနဲ့ပဋိပက္ခဖြေရှင်းရေးတို့ကိုရှေ့ရှုဆောင်ရွက်ပေးခဲ့တဲ့အကြောင်းတန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဂျီမီကာတာဟာမြန်မာနိုင်ငံဒီမိုကရေစီရေးပါဝင်ကူညီခဲ့တဲ့ကမ္ဘာအနှံ့ကခေါင်းဆောင်တွေနဲ့အထင်ကရဩဇာကြီးသူတွေပါဝင်တဲ့ The Elders အဖွဲ့မှပါဝင်သူတူလည်းဖြစ်ပါတယ်။2023ခုနှစ်ဧပြီလနဲ့စက်တင်ဘာလတွေမှာသူကိုယ်တိုင်မြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးနိုင်ငံခေါင်းဆောင်တွေအရဖက်အဖွဲ့စည်းခေါင်းဆောင်တွေကိုတွေ့ဆုံခဲ့ပါတယ်2015ခုနှစ်မြန်မာနိုင်ငံရွေးကောက်ပွဲမှာလည်းသမ္မတကာတာရဲ့ကာတာစင်တာဟာလိလဆောင်ချစ်သူအဖြစ်ပါဝင်ခဲ့ပါတယ်မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်ပေါ်လာဖို့ဆိုရင်အင်းနီချင်းတရုတ်နဲ့အိန္ဒိယနိုင်ငံတွေကိုဖိအားပေးဖို့လိုမယ်ဆိုတာကိုကွယ်လွန်သူအမေရိကန်သမ္မတဟောင်းဂျီမီကာတာက2009ခုနှစ် VOA နဲ့သီးသန့်တွေ့ဆုံမြင်ရန်ကမှပြောဆိုမှုပါတယ်2009တွင်အတွင်အဲ့ဒီအချိန်ကအတော်ဆန်းစုကြည်ကိုနေအကျေချုပ်ဖန်ဆင်းမှုအပါအဝင်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့စစ်အစိုးရကိုသမ္မတဟောင်းဂျီမီကာတာကပုံမှန်လင်းလင်းဝေဖန်ခဲ့မှုပါတယ်။ဒါကြောင့်လည်းနဝတခေမြန်မာစစ်အစိုးရကလူငါဥပါဝင်တဲ့အဖွဲ့တစ်ဖွဲ့ကိုကာတာဖောင်ဒေးရှင်းကိုဆီလွတ်ပြီးဆက်ဆံရေးကောင်းအောင်စ조사ခဲ့မှုပါတယ်။သမ္မတဟောင်းဂျီမီကာတာအတွက်နိုင်ငံတော်ဇာပနအခမ်းအနားတွေကိုမြို့တော်ဝါရှင်တန် DC နဲ့ဂျော်ဂျီးယားပြည်နယ်အတ္လန်တာမြို့တွေမှာဇန်နဝါရီလ9ရက်နေ့ကျင်းပမှာဖြစ်ပြီးအဲ့ဒီနေ့ကိုတနိုင်ငံလုံးဝန်내ခြေကွဲပွဲနေ့အဖြစ်သတ်မှတ်ကြေညာမှာဖြစ်ကြောင်းသမ္မတဂျိုးဘိုက်တန်ကပြောဆိုထားပါတယ်ခင်ဗျာ
ကာဇာကမ်းမြောက်မှာရှိတဲ့ Khammam Adwan ဈေးရုံညွှန်ကြားရေးမှူး Hassan Abu Safira ကိုချက်ချင်းပြန်လွှတ်ပေးဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကတောင်းဆိုလိုက်ပါတယ်အဲ့ဒီဈေးရုံကို Israel စစ်တပ်ကပြီးခဲ့တဲ့တောက်ကြနဲ့စနေနှစ်ရက်ဝင်ရောက်စီးနှင်းပြီးတဲ့နောက်မှာဈေးရုံညွှန်ကြားရေးမှူးကိုပါဖမ်းဆီးထိန်းသိမ်းထားတာပါဘေဟာလီရာမှာရှိတဲ့အဲ့ဒီဆေးရုံဟာဂါဇာကမ်းမြောင်မြောက်ပိုင်းဒေသမှာနောက်ဆုံးလည်ပတ်နေတဲ့အကြီးဆုံးဆေးရုံကိုအစ္စရေးကဝင်ရောက်စီးနှင်းပြီးတော့လူနာရီနဲ့ဆေးရုံဝန်ထမ်းတွေကိုမောင်းထုတ်ခဲ့တဲ့အတွက်အခုဆိုရင်အဲ့ဒီဆေးရုံမှာဘယ်သူမှမရှိကြတော့ဘူးလို့ WHO ကပြောပါရယ်ဂါဇာကဆေးရုံတွေဟာတိုက်ပွဲတွေဖြစ်ပွားရနေရဖြစ်လာနေပြီးတော့ဂါဇာကကျန်းမာရေးစောင့်ရှောက်မှုစနစ်ဟာလည်းချင်းချောက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ WHO အကြီးအကဲက AIDS လူမှုကွန်ရက်မှာရေးပါရယ်ဒီအတော်အတွင်းဂါဇာကမ်းမြောင်ဒေသတလျှောက်24နာရီအတွင်းတိုက်ခိုက်ခံခဲ့ရတဲ့အခြေအနေတွေကြောင့်အနည်းဆုံးလူ28ဦးသေဆုံးခဲ့ကြောင်းဂါဇာကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ဒီဇင်ဘာလ30ရက်နေ့မှာပြောပါရယ်အစ္စရေးနဲ့ဟာမတ်စ်အဖွဲ့ကြားလက်ရှိဖြစ်ပေါ်နေတဲ့14လကျော်ကြာတိုက်ပွဲတွေကြောင်းဂါဇာမှာသေဆုံးသူ4000ကျော်ကျော်သွားပြီလို့ဆိုပါရယ်ဒါအပြင်ထိခိုက်ဒဏ်ရာရသူအရေအတွက်ဟာလည်းတသိန်းတသောင်းနာကတ်လာနေပြီလို့ဆိုပါရယ်ရှင်
စီးရီးယားနိုင်ငံအနေနဲ့ယူကရိန်းနဲ့မဟာဗျူဟာမြောက်မိတ်ဖက်နိုင်ငံအဖြစ်ပူးပေါင်းဆောင်ရွက်နိုင်ဖို့မျှော်လင့်ကြောင်းစီးရီးယားနိုင်ငံခြားရေးဝန်ကြီးအဆတ်ဟာဆန်အယ်ချီဘာနီကဒီကနေ့ဒီဇင်ဘာလ30ရက်နေ့မှာပြောကြားလိုက်ပါတယ
်ဆတကွန်ဟနက်مشاركات وشراكات استراتيجيه بيننا وبين اوكرانيا على
الصعيد يوكرينيا سيريا နိုင်ငံအကြနိုင်ငံရေးစီးပွားရေးနဲ့လူမှုကိစ္စအဝဝကိုမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်သွားကြမှာပါသိပ္ပံနည်းပညာဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလည်းယူကရိန်းနိုင်ငံနဲ့ပဲစတင်ပါမယ်ယူကရိန်းနိုင်ငံရဲ့ဝန်ကြီးစီးရီးယားကိုရောက်လာတဲ့အတွက်ကြိုဆိုပါတယ်လို့စီးရီးယားနိုင်ငံရဲ့ဝန်ကြီးကပြောသွားတာပါစီးရီးယားနိုင်ငံမှာရုရှားရဲ့ဩဇာတက်ရောက်မှုရောကြလာနေခြင်းမှာပဲယူကရိန်းနိုင်ငံရဲ့ဝန်ကြီးစီးရီးယားကိုရောက်သွားတာဖြစ်ပြီးနိုင်ငံပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးသဘောတူခဲ့ကြတာပါရုရှားဟာအရင်စီးရီးယားအာဏာရှင်ဟောင်းဘာရှားအယ်အာဆတ်ကိုအဓိကကြောရောနောက်ခံပေးခဲ့ပြီးသူတိုင်းပြည်ကထွက်ပြေးတဲ့အခါမှာလည်းရုရှားနိုင်ငံမှာခလုံးဝင်းပြုတ်ထားပါတယ်စီးရီးယားမှာရှိနေတဲ့ရုရှားစစ်ဘက်ဆိုင်ရာအဆောက်အုံတွေနဲ့အနာဂတ်ကိစ္စတွေအပါအဝင်စီးရီးယားအုပ်ချုပ်ရေးအဖွဲ့အစည်းနဲ့သူတို့ထိတွေ့ဆက်ဆံမှုတွေရှိနေကြောင်းရုရှားကပြောပါတယ်ယူကရိန်းကစီးရီးယားနိုင်ငံကိုစစ်နိုင်ခအကူအညီတွေပို့ပေးသွားဖို့ကတိပြုထားတာမှာပထမအတုပ်ဖြစ်နေမက်ထရစ်တန်ချိန်900ပို့ပေးမှာဖြစ်တဲ့အကြောင်းယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီးကပြီးခဲ့တဲ့တောက်ချန်နေ့မှာပြောထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကယူကရိန်းကိုဒေါ်လာ 1.5 ဘီလီယံထပ်မံကူညီမယ်လို့ဒီကနေ့ဒီဇင်ဘာလ30ရက်နေ့မှာကြေညာပါတယ်ဒါဟာမကြာခင်တက်တန်းကုံဆုံးတော့မဲ့သမ္မတဂျိုးဘိုင်ဒန်အစိုးရကထပ်တိုးကူညီပေးတာလည်းဖြစ်ပါတယ်အခုပေးမဲ့အကူအညီတွေထဲမှာလေကြောင်းရန်ကာကွယ်ရေးမှာအသုံးပြုတဲ့ဂျီဇန်တွေ drone ယာဉ်တိုက်ဖြတ်ရေးလက်နက်တွေအမြောက်ကြီးတွေနဲ့တင်ကားပစ်လက်နက်တွေပါဝင်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ဒီအကူအညီတွေဟာရှေ့တန်းစစ်မျက်နှာပြင်မှာလက်နက်ခဲယံလိုအပ်မှုကိုချက်ချင်းဖြည့်ဆည်းပေးနိုင်မှာဖြစ်တဲ့အပြင်လေကြောင်းရန်ကာကွယ်ရေးအမြောက်နဲ့တခြားအရေးပါတဲ့လက်နက်တွေအတွက်ကြီးစံတွေရေရှည်ရရှိစေမှာဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကလည်းပြောပါတယ်။သမ္မတဒေါ်နယ်ထရမ့်မတက်လာခင်သတင်းပတ်3ပတ်အလိုမှာယူကရိန်းကိုစစ်လက်နက်အကူအညီတွေထပ်ပေးဖို့ဖြစ်လာတာပါ။အမေရိကန်ကယူကရိန်းကိုစီးရေးအရာကူညီပေးတဲ့အပေါ်သမ္မတထရမ့်ကမေးခွန်းထုတ်နေတာကြောင့်အနာဂတ်မှာအမေရိကန်ကယူကရိန်းကိုပေးနေတဲ့အကူအညီတွေထိခိုက်လာနိုင်တယ်ဆိုပြီးတော့ယူကရိန်းခေါင်းဆောင်တွေအကြဆိုးရိမ်မှုတွေထွက်ပေါ်နေပါတယ်ဒီအတော့အတွင်းယူကရိန်းနိုင်ငံဒုံဝန်းကိုရုရှားတို့ကညပိုင်းမှာပစ်လိုက်တဲ့ drone ယာဉ်20စင်းကိုပစ်ချနိုင်ခဲ့ကြောင်းယူကရိန်းစစ်တပ်ကဒီကနေ့ပြောပါတယ်ရှင
် UAE American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကို9နိုင်ကနေ10နိုင်အထိ flight meter 19 kHz 15453ည flight meter 25 kHz 11803ည flight meter 30 kHz 9963ညတို့အပြင်စနေတနင်္ဂနွေနေ့မှာ flight meter 190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
Free American အတန်းကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာမြန်မာစစ်ကောင်စီလက်နက်တွေဝယ်ယူလို့ရနိုင်အောင်ထိုင်းဗန်တွေကကူညီပေးနေတယ်လို့ကုလသမဂ္ဂရဲ့ပြောဆိုမှုနဲ့ပတ်သက်လို့အထောက်အထားမတွေ့ရဘူးလို့ထိုင်းအာဏာပိုင်တွေကပြောကြားလိုက်ပါတယ်။ကုလသမဂ္ဂကဇွန်လမှာအဲ့ဒီလိုပြောဆိုခဲ့မှုနဲ့ပတ်သက်လို့အထူးအစီရင်ခံစာထုတ်ပြန်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ထိုင်းဗဟိုဘဏ်နဲ့ငွေကြေးခွာချမှုတက်ဖြတ်ရေးဌာနတို့ကချက်ချင်းစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ညွှန်ကြားချက်ထုတ်ပြန်ခဲ့တဲ့အကြောင်းပူးတွဲကြေညာခဲ့ပါတယ်။6လကြာစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်မှာတော့ကုလသမဂ္ဂလူ့အခွင့်အရေးအစီရင်ခံစာမှာဖော်ပြခံထားရတဲ့လူပုဂ္ဂိုလ်တချို့နဲ့ဗန်တချို့အကြားထိတွေ့ဆက်ဆံမှုတွေရှိခဲ့တယ်ဆိုတာကိုထိုင်းအစိုးရကစုံစမ်းတွေ့ရှိရပေမဲ့အဲ့ဒီလိုဆက်ဆံမှုတွေကနေစစ်လက်နက်ပစ္စည်းဝယ်ယူခဲ့တယ်ဆိုတဲ့အထောက်အထားတော့မတွေ့ရဘူးလို့ဆိုပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးစုံစမ်းရေးမှူးတောမန်ဒရုစ်က Banking on the Debt Trade How Banks and Government Enable the Military Junta in Myanmar ဘဏ်နေတဲ့အစိုးရတွေကမြန်မာစစ်ကောင်စီလူသက်လက်နက်တွေဝယ်လို့ရအောင်ကူညီနေတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုဇွန်လ26ရက်နေ့ကတင်သွင်းခဲ့တဲ့အစီရင်ခံစာမှာဖော်ပြထားတာပါမြန်မာစစ်ကောင်စီလက်နက်တွေဝယ်ယူလို့ရအောင်ကူညီပေးနေတဲ့အထက်ထိုင်းနိုင်ငံကဗန်ဒီဟာအဓိကအရေးအပါဆုံးဖြစ်လာနေပြီး2022ခုနှစ်ဗန်ဒါနှစ်မှာဒေါ်လာတန်း60ဘူစစ်လက်နက်တွေဝယ်ဖို့ကူညီဆောင်ရွက်ပေးခဲ့ရာကနေ2023ဗန်ဒါနှစ်မှာတော့နှစ်ဆတိုးပြီးဒေါ်လာတန်း120အထိရှိခဲ့တယ်လို့အစီရင်ခံစာမှာဖော်ပြပါတယ်ထိုင်းဗဟိုဘဏ်နဲ့ငွေကြေးခွာချမှုတက်ဖြတ်ရေးဌာနတို့ကအခုပူးတွဲထုတ်ပြန်တဲ့အစီရင်ခံစာမှာတော့သူတို့ဘက်ကဒီတဲ့ပုံမကောင်းမွန်တဲ့အခြေအနေတွေရောက်အောင်လှုပ်ဆောင်လို့ရနိုင်တဲ့အနေအထားတွေရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ချမ်းပြည်မြောက်ပိုင်းကိုကန့်ဒေတာမှာနှစ်ပေါင်းများစွာအခြေစိုက်ပြီးတော့အင်တာနက်အွန်လိုင်းကတဆင့်တရုတ်အပါအဝင်နိုင်ငံတကာကိုပြစ်မှတ်ထားငွေကြေးလိမ်လည်ခဲ့တာ လူတွေကိုအတင်းအဓမ္မကျုံပြုတ်စေခိုင်းခဲ့တာတွေအပါအဝင်တခြားရာဇဝတ်မှုတွေနဲ့တရုတ်ကဖမ်းဆီးထားတဲ့မိမိသားစုနဲ့သူတို့ရဲ့မာဖီးယားဂိုင်းဝင်တွေအပါအဝင်ဆက်ဆက်နေသူစုစုပေါင်း39ဦးကိုတရုတ်နိုင်ငံတရားရုံးမှဒီကနေ့ဆွဲချက်တင်လိုက်ပါတယ်တရုတ်ဒေသအတွင်းထုတ်ပြန်တဲ့သတင်းတွေအရစစ်ကြမ်းပြည်နယ်မှာရှိတဲ့ဝမ်ကျိုးတရားရေးရုံးကဆွဲချက်တင်လိုက်တဲ့မိမိသားစုဝင်တွေထဲမှာသားဖြစ်သူမိလျှောက်ဖြင့်သမီးဖြစ်သူမိကျွီလန်းနဲ့မျိုးဖြစ်သူမိကျင်းကျင်းတို့လည်းပါဝင်ပါတယ်မိမိသားစုဟာလက်နက်ကင်တပ်ဖွဲ့တွေကိုအတုံးချပြီးတော့အွန်လိုင်းလှိမ်လည်မှုနဲ့တရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားတဲ့တခြားရာဇဝတ်မှုတွေနိုင်ငံတကာအဆင့်လူသတ်မှုရည်ရွယ်ချက်ရှိရှိလူထိခိုက်စေမှုလူတွေကိုတရားမဝင်ဖမ်းချုပ်မှုလောင်းကစားဝိုင်းထောင်မှုမူရစ်မောင်းခိုမှုတွေနဲ့ဒီဇင်ဘာလ30ရက်မှာပြည်နယ်အနာပိုင်းတွေဘက်ကတရားစွဲဆိုလိုက်တာဖြစ်ပါတယ်2023ခုနှစ်နိုဝင်ဘာလမှာမိမိသားစုကိုစစ်ကောင်စီကဖမ်းဆီးပြီးတော့တရုတ်ဘက်ကိုလွှဲပြောင်းပေးရခဲ့တာဖြစ်ပါတယ်ဖမ်းဆီးချိန်မှာမိမိသားစုဖခင်မိလျှောက်ချမ်းဟာပြစ်စတိုတနတ်နဲ့သူ့ကိုယ်သူပြစ်ခတ်လို့ထိခိုက်ဒဏ်ရာကိုစေကူတာမှုခံနေစမှာတည်ဆုံသွားတယ်လို့မြန်မာစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်
လက်နက်ကင်တော်လန်ရေးနဲ့သာမြန်မာနိုင်ငံမှာခေတ်ဆက်ဆက်စစ်တပ်အုပ်ချုပ်မှုကိုအဆုံးသတ်စေမှာဖြစ်တယ်လို့ပြည်အမျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဖရိုဆော့ကွယ်ထူးဝင်းကပြောကြားလိုက်ပါတယ်ဒီကနေ့ကြောက်ရောက်တဲ့ကရင်အမျိုးသားနှစ်တစ်ကူနဲ့အထိတ်မှအဖြစ်ပေးပို့လာတဲ့သူ့ရဲ့မိန့်ခွန်းမှာဒီလိုပြောဆိုတာပြောဆိုချက်ကိုထည့်သွင်းဖော်ပြထားတာဖြစ်ပါတယ်စစ်မှန်တဲ့ Federal Democracy ပြည်ထောင်စုစနစ်ပေါ်ပေါက်ရေးအတွက်1949ခုနှစ်ကစတင်ခဲ့တဲ့နှစ်ပေါင်း85နှစ်ကြာလာပြီဖြစ်တဲ့ကရင်တော်လန်ရေးအောင်မြင်ဖို့ကရင်လူမျိုးတွေအကြာညီညွတ်ကြဖို့လဲဘရိုဆော့ကွယ်ထူးဝင်းကတိုက်တွန်းထားပါတယ်။ဒါအပြင်စစ်တပ်ဖိနှိပ်မှုကိုရင်ဆိုင်နေရတဲ့ပြည်သူတွေအားလုံးလွတ်မြောက်ရေး KNU အနေနဲ့တော်လိုင်းရင်အားစုအသီးသီးနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြပါတယ်။ဒီဇင်ဘာလ30ရက်နေ့ကရင်နှစ်သက်ကုနှစ်အထိမ်းအမှတ်ကလက်နက်ကင်အဖွဲ့အစည်းတွေကိုထိန်းချုပ်ထားတဲ့နေမြေတွေအပါအဝင်ဖန်အားနဲ့ရန်ကုန်မြို့တွေမှာကရင်ရိုးရာအခမ်းအနားတွေကိုကျင်းပကြပါတယ်ခင်ဗျာ။
တန်ကိုရီးယားနိုင်ငံမြူအန်နိုင်ငံတကာလေဆိပ်မှာမနေ့တနင်္ဂနွေနေ့ကလေရင်ပြတ်ကျခဲ့မှုဟာနိုင်ငံရဲ့လေကြောင်းလိုင်းသမိုင်းမှာအဆိုးရွားဆုံးဖြစ်ရတဲ့ခုဖြစ်ခဲ့ပြီးတော့တည်ဆုံးခဲ့သူတွေအတွက်အောင်းမွေပွဲအခမ်းအနားကိုယာယီသမရချွိုင်ဆန်မုတ်ကဒီကနေ့တက်ရောက်အကုန်ပြုခဲ့ပါတယ်ကျေကျူးလေကြောင်းလိုင်းရဲ့ Airboring 737-800 ပြတ်ကျခဲ့တဲ့အတွက်လိုက်ပါလာတဲ့ခရီးသည်195ဦးလုံးတည်ဆုံးခဲ့ပြီးတော့လေရင်အမှုတန်း6ဦးထဲက4ဦးတည်ဆုံးခဲ့ပါတယ်ရှင်ဒီဇင်ဘာလ30ရက်တနင်္လာညရဲ့နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်နဲ့အတူကျွန်မအလေးမာတို့ကပြောပြပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းပေးပို့ချက်တွေနဲ့နှစ်ကုံအထူးအစီအစဉ်တွေကိုတင်ဆက်ပေးကြပါမယ်အခုအရင်ဆုံးတော့မကွေးတိုင်းပခုတ်ကူမြို့နယ်မြစ်ချေမြို့နယ်မြို့ဘက်ကတိုက်ပွဲအစီအစဉ်နောက်ဆုံးရသတင်းပေးပို့ချက်ကိုတင်ဆက်ပေးမှာပါမကွေးတိုင်းပခုတ်ကူမြို့နယ်မြစ်ချေမြို့မှာစစ်ကောင်စီတပ်နဲ့ဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ရမှာအရက်သားတွေထိခိုက်ဒေဆုံးခဲ့ကြောင်းကာကွယ်ရေးတပ်ဖွဲ့တွေဘက်က VOA ကိုပြောပါရယ်တိုက်ပွဲပြင်းထန်နေတဲ့အတွက်မြစ်ချေနဲ့မြို့အနီးကထောင်နဲ့ချီတဲ့ဒေသခံတွေဘေးလွရာတိမ်းရှောင်နေရပါတယ်ပခုတ်ကူဒေသဘက်ကတိုက်ပွဲအစီအစဉ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစံကျော်ကပြပြပေးပါရှင်
မကွေးတိုင်းပခုတ်ကူမြို့နယ်မြစ်ချေမြို့ကိုဒီဇင်ဘာ30ရက်ကပခုတ်ကူမြို့ကထွက်လာတဲ့စစ်တပ်စစ်ကြောင်းတွေရောက်ရှိလာပြီးစစ်ကြောင်းထိုးချိန်ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပြီးစစ်တပ်ဘက်ကလက်နက်ကြီးတွေပစ်ခတ်ခဲ့ပါတယ်။အင်အား300ကျော်ပါတဲ့စစ်ကောင်စီတပ်စစ်ကြောင်းဟာမြစ်ချေမြို့မှာရှိတဲ့မြင်းမွေးမြူရေးတပ်စခန်းကိုရက်ခပို့ဆောင်มาဖြစ်ပြီးမြစ်ချေမြို့ရဲ့ရောက်ချိန်စစ်တပ်ဘက်ကပစ်ခတ်တဲ့လက်နက်ကြီးဟာမြစ်ချေမြို့မြို့မရက်ကွက်မှာရှိတဲ့နေအိမ်ပေါ်ကျောက်ပြီးအရက်သား၄ဦးသေဆုံးခဲ့ပါတယ်။မြစ်ချေမြို့အခြေအနေနဲ့ပတ်သက်ပြီးတောင်းရင်သွေးကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကအခုလိုပြောပါတယ်
။အဲဟိုကတော့ရှိတယ်350-400တောင်းတယ်ဒီကောင်လေးဒီပြန်ရိတ်ခါပို့မှာတော့မနေ့ကထွက်လာတာမနေ့ကထွက်လာတာမျိုးပေါ်မှာပြစ်ခတ်မှုတွေဖြစ်သွားတယ်။မနေ့ကညနေဆုံးတော့ဖြစ်သွားတာဒီသားကလည်းပြေးဆုံးတာရှိတယ်မနေ့ကအဲ့တိုင်လက်လက်ကြီးမှန်လာလို့ပြောတယ်လက်လက်ကြီးမှန်လာဟိုမှာ၄ယောက်ပြေးဆုံးတယ်တော့စေကရောက်မှာပြေးဆုံးတာမျိုးမှာလို့ပြော
စစ်ကောင်စီတပ်စစ်ကြောင်းထိုးတာအပြင်တိုက်ပွဲတွေဖြစ်နေတာကြောင့်မြစ်ချေမြို့ပေါ်ကဒေသခံတွေအပြင်မြို့အနီးကျေးရွာကဒေသခံ4,000ကျော်ဟာဘေးလွတ်ရာနေရာတွေစီတင်းရှောင်နေရပါတယ်။ထောင်ချီရဲ့စစ်ဆောင်တွေအတွက်လူဦးရေများပြားတာကြောင့်စားနပ်ရိက္ခာအကူအညီတွေလိုအပ်နေတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတူကပြောပါတယ
်။မြစ်ချေအင်းဝိုင်းဘူကုန်းကျောင်းမန်းကုန်းဆွဲကြီးသာသာအေးချက်ရှာဖက်ပင်အကုန်လုံးဆိုဒီနေ့ရွာကြီးမန္တမြအကုန်ထွက်တာဆိုလင်းကားတော်တို့ရှိမှလူကြီးတို့မြစ်ချင်မျိုးကိုတမျိုးနဲ့တော့ကြီးရတာအကူကြီးကတော့လောလောဆယ်အနေထားရတော့ကျွန်တော်တို့စံစီပေါ့ဗျာစံ
ချန်စီဘောချက်စရာဘောအဲ့ဒါလေးတော့ကျွန်တော်တို့အားကြံပြီးတော့မရှိရှိတာနေတဲ့အကျိုးဝယ်ပြီးတော့လုပ်နေအောင်နောက်မှမပြေစံတာရှိမယ်ဆိုတော့မြစ်ချေမျိုးကိုစစ်ကြောင်းထိုးနေတဲ့စစ်တပ်ဟာပခုတ်ကူအခြေဆိုင်တမတရားတက်လက်အောက်ခံတရင်တွေဖြစ်ပြီးမြစ်ချေမျိုးမြင်းမွေးမှုရေးတက်မှာတက်ဆွဲထားတဲ့စစ်တပ်နဲ့မြို့တောင်ဘက်ကလက်စစ်တအားပေးဆက်ယုံမှာတက်ဆွဲထားတဲ့နေရာတွေကိုရဲကပို့ဖို့အတ မျိုးကိုမပြောင်းနိုင်သေးဘူးလို့လည်းဒေတာကန်တွေကပြောပါတယ်မြစ်ချေမျိုးအမှတ်၅ရပ်ကွက်မှာရှိတဲ့မြင်းမွေးမြွေတက်ကို2023ဖေဖော်ဝါရီ17ရက်မနက်ပိုင်းမှာကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကလေကြောင်းတုံးပစ်ခတ်တဲ့အထိတိုက်ပွဲပြင်းထန်ခဲ့တယ်လို့သေဆုံးတာတွေလည်းရှိခဲ့ပါတယ်။မကွေးတိုင်းအတွင်းကတိုက်ပွဲတွေဆစ်ဆောင်ပြည်သူတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေဘက်မှာကာကွယ်ရေးတပ်တွေအခြေစိုက်တဲ့အတွက်နယ်မြေရှင်းလင်းရတာသာဖြစ်ကြောင်းသတင်းထုတ်ပြန်လေးရှိပါတယ်ခင်ဗျာ။
မကွေတိုင်းပခုတ်ကူမြို့နယ်မြစ်ချေပံမှာစစ်ကောင်စီနဲ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်လို့အရဲသားတွေထိခိုက်ဒေဆုံးခဲ့ရတဲ့တဲ့တင်ကိုစံကျော်ပြောပြပေးခဲ့တာပါဒါကတော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်အခုဆက်ပြီးတော့ဒီညအတွက် VO ရဲ့နှစ်ကုန်အထူးအစီအစဉ်ဖြစ်မြန်မာပဋိပက္ခမှာတရုတ်ပါဝင်ပတ်သက်တက်ရောက်မှုအနေအထားသုံးသပ်ဆွေးနွေးထားတာကိုတင်ပြပေးပါမယ်မြန်မာအရေးတရုတ်ဆွတ်ဖတ်မှုမှာတရုတ်မုံဒီရေးကိုရှေ့တန်းတင်လို့မရဘူးလို့မြန်မာသူတေတီတချို့ကသုံးသပ်ကြတယ်လို့တရုတ်နယ်ဆက်ဆံရေးကိုအမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ပို့ပြီးတော့နားလည်ဖို့လိုတယ်လို့နိုင်ငံတကာသူတေတီတဦးကထောက်ပြပါဗျာစစ်ကောင်စီဘက်ကလည်းတရုတ်နဲ့လုံခြုံရေးပူးပေါင်းမှုအထိလှုပ်လာနိုင်ပွဲရှိတယ်လို့လည်းနိုင်ငံတကာသူတေတီတဦးကပြောပါဗျာ2024ခုနှစ်ထဲမှာမြန်မာပဋိပက္ခမှာတရုတ်ရဲ့ပါဝင်ပတ်သက်မှုအခမ်းကဏ္ဍနဲ့အရှိအလားအလာသုံးသပ်မှုတွေကိုကိုငင်းချမ်းအေးကစူးစီးတင်ဆက်ပေးထားပါဗျာရှင
2024မြန်မာစစ်ပဋိပက္ခမှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုကိုပြန်ကြည့်ရင်နှစ်ဆမှာ hiking ဆွေးနွေးပွဲတွေနဲ့တူရှမ်းမြောက်မှာစစ်ရဲရေးကြိုးစားခဲ့တာကိုတွေ့ရတယ်လို့အခုနှစ်ကုန်ပိုင်းမှာလဲရှမ်းမြောက်မှာစစ်ရဲရေးတစ်ခေါက်ပြန်ကြိုးစားလာတာကိုတွေ့ရပါတယ်ဒီဖြစ်ရက်နှစ်ခုကြာမှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုကအနေအမြက်လှည့်ပြောင်းနေအများကြီးဖြစ်ခဲ့တယ်လို့အနာသိစစ်ကောင်စီဘက်ကလည်းသူတို့ရဲ့စစ်တိုင်းကြီးနှစ်ခုကိုလက်လွတ်ဆုံးရှုံးရတဲ့အထိစစ်ရေးကပြင်းထန်ခဲ့တာပါတရုတ်နိုင်ငံရဲ့အခမ်းကဏ္ဍကလည်းစစ်ကောင်စီတွေဂျက်တိုက်လေယာဉ်တွေပံ့ပိုးပေးတာကအစနိုင်ငံတိုင်းဝန်ကြီးစစ်မြန်မာပြည်ခီးစဉ်ဩဂတ်လမှာဖြစ်လာခဲ့တယ်လို့စစ်ကောင်ဆောင်ဗိုလ်ချုပ်မင်းမင်းအောင်လှိုင်ကလည်းတရုတ်နဲ့မဲခေါင်မြန်ဝမ်ဒေသနိုင်ငံများအစည်းအဝေးတက်ဖို့အကြောင်းပြချက်နဲ့တရုတ်နိုင်ငံကိုဖိတ်ကြားပြီးနိုမာလာထဲမှာဝန်ကြီးချုပ်အဆင့်ထိတွေ့ဆက်ဆံမှုတွေမြင့်တင်ခဲ့တယ်လို့တခြားဒေသတွေနိုင်ငံတွေကခေါင်းဆောင်တွေနဲ့လည်းလမ်းပေါက်စေခဲ့ပါတယ်စစ်ကောင်စီဘက်ကလည်းရွေးကောက်ပွဲကိုထွက်ပေါက်ဖြစ်ရှိပင်ခံရဖို့ကြိုးစားပြီးတရုတ်နိုင်ငံရဲ့အကျိုးစီးပွားတွေကိုအကာအကွယ်ပေးမယ်လို့အချင်းချင်းထုတ်ဖော်အာမခံရရှိတယ်လို့တရုတ်နိုင်ငံရဲ့ကိုပိုင်လုံခြုံရေးတပ်တွေခွင့်ပြုလာနိုင်ခြင်းရှိတဲ့ပြင်ဆင်မှုတွေလုပ်ပြခဲ့ရတဲ့အထိဆက်ဆံရေးကိုမြင့်တင်ခဲ့ရပါတယ်။တစ်ဖက်မှာလည်းတရုတ်နိုင်ငံဟာအထူးသဖြင့်သူ့နယ်စပ်ကတိုင်းရင်းသားဖွဲ့တွေကိုဖိအားပေးတာတွေလုပ်ခဲ့ပေမဲ့နှစ်ကုန်ကန်ဒီအဆုံးသတ်မှာတော့စစ်ရေးရည်ချိန်သိသသာပြောင်းလဲလာလို့တိုင်းရင်းသားအဖွဲ့တချို့နဲ့ညှိနှိုင်းရတာတွေအထိဖြစ်လာတယ်လို့သုံးသပ်ကြတာတွေလည်းရှိပါတယ်။2024ခုနှစ်ကိုပြန်ကြည့်ရင်နှစ်ဆကစပြီးနှစ်ကုန်အထိမှာ2023ခုနှစ်အောက်တိုဘာမှာစခဲ့တဲ့ရှမ်းမြောက်ကတိုင်းသားညီနောင်မဟာမိတ်ဖွဲ့ရဲ့2029စစ်စေရေးကဆက်ပြီးရက်ခတ်နေတာကိုတွေ့ရမှာပါဒီ2029စစ်စေရေးနဲ့တရုတ်ရဲ့အခမ်းကဏ္ဍအပေါ်မှာလည်းမတူညီတဲ့ဆွေးနွေးခွန်မှုတွေရှိပါတယ်မြန်မာနိုင်ငံရေးနဲ့စစ်ရေးကြွမ်းကျင်သူဒေါက်တာစိုင်းကြည်စင်ဆိုးကတော့ဒီ2029စစ်စေရေးကိုယ်တိုင်ကတရုတ်နိုင်ငံရဲ့အကျိုးစီးပွားတွေနဲ့ဆက်ဆက်နေတယ်လို့ရှုမြင်ပါတယ
်2029 operation ရတယ်တကယ်ဆိုရင်ဒီတရုတ်ရဲ့ green light မပြဘဲနဲ့ကျွန်တော်လုပ်ဖို့အင်မတန်ခက်တယ်။ဘာလို့ဆိုဒီ military operation ဖြစ်ဖို့အတွက်လိုအပ်တဲ့ logistics တွေနောက်တခြားအပိုင်းအရာဟာတွေအကုန်လုံးကကျွန်တော်ဒီတရုတ်နဲ့ဒီအထူးသဖြင့် border ကတ်နေတဲ့တရုတ်ရဲ့ဟိုနားလည်မှုဒါမှမဟုတ်ရင်အဲ့လို green light တခုခုမရဘဲနဲ့လုပ်ဖို့ခက်တယ်ဆိုရတဲ့ဟာဒီ action ဒီဘက်မှာနေဘူးတဲ့လူတော်တော်များများကချင်ဖက်မှနေဘူးတဲ့လူတော်တော်များများကျွန်တော်တို့တိကြတယ်ပေါ့နော်ကျွန်တော်တို့
တရုတ်လူလာတဲ့ online လိင်လေတဲ့ gain တွေခြေမုံရေးရီမန်းချက်ကိုလည်း2029စစ်စင်ရေးကဖြည့်ရှင်းပေးနိုင်ခဲ့လို့ဒါဟာတိုင်းသားအဖွဲ့တွေရဲ့အချိန်ကိုက်ဗျူဟာမြောက်ဆောင်ရွက်ကြမှုအဖြစ်လဲပြည်တွင်းပြည်ပလိလာသူအတော်များများကယူဆထားကြပါတယ်ကနေဒါနိုင်ငံ York Tech ဆိုအာရှလိလာရေးဌာနကမြန်မာသူတေတီကိုထက်မင်းလွင်ကတော့2029စစ်စင်ရေးဟာဆက်လာသိမှုစန့်ကျင်နဲ့တပါးတည်းတွဲပြီးပါလာတဲ့လှုပ်ရှားမှုလို့ရှုမြင်ပါတယ
်ပြန်ပြီးတဲ့အခါကျတော့သုံးသက်ချက်တွေကိုကြည့်မယ်ဆိုလို့ရှိရင်လည်း အဲ့တဆင်းဆက်ကွန်စစ်စင်ရေးမတိုင်ခင်၅လလောက်မှာပဲဒါမြန်မာနိုင်ငံမှာရှိနေတဲ့ထင်ရှားတဲ့သုတေသနအဖွဲ့အစည်းတစ်ခုကဒါထုတ်ပြန်တဲ့သူတို့ရဲ့သုတေသနစစ်တမ်းတစ်စောင်မှာဆိုလို့ရှိရင်တရုတ်ဟာမူဝါဒအားဖြင့်နော်မြန်မာနိုင်ငံရဲ့အခြေအနေတွေကိုဒါသူ့အနေနဲ့ထထတနာသူဆောင်ရွက်နေပြီပေါ့နော် PDF တွေကြီးထွားမလားအောင်နော် EAO တွေရဲ့အပေါ်မှာရှိနေတဲ့သူ့ဩဇာကိုသုံးပြီးတဲ့အခါကျတော့ထိမ့်ချုပ်ထားနိုင်ပြီနော်ကန့်ထားနိုင်ပြီခွေထားနိုင်ပြီတခါပြီးတဲ့အခါကျတော့တရုတ်ရဲ့ဒီစီးပွားရေးစီမံကိန်းကြီးတွေကိုလည်းဒီစစ်ပွဲဖြစ်နေတဲ့တိုက်ပွဲဖြစ်တဲ့လမ်းကြောင်းကနေလွတ်လွတ်ကင်းကင်းထားနိုင်ပြီအဲ့လိုအခြေအနေကိုရောက်တဲ့အတွက်ကြောင့်မို့လို့ဒီရွေးကောက်ပွဲလမ်းကြောင်းကိုတင်တဲ့ဟာကိုလုပ်တော့မယ်ဆိုပြီးတော့သူရင်သားဆန်ထောက်ပါအဲ့ဒီချိန်ကဒီမူဝါဒ6မှတ်သူများအကြားမှာအချိနေတဲ့ဒီစဉ်းစားချက်ကိုလည်းထင်ရတယ်လို့ဆိုနိုင်ပါတယ
်တစ်ဖက်မှာလည်းရှမ်းမြောက်တရုတ်နယ်စပ်ကရာဇဝတ်ကိုင်းတွေရေးဖြည့်ရှင်းပြီးချိန်မှာတော့တရုတ်နိုင်ငံဟာနယ်စပ်တည်ငြိမ်တဲ့ဆစ်ဆက်ဆွေးနွေးဘက်ကိုပိုးဥတီလာခဲ့တာကလည်းထင်ရှားခဲ့ပါတယ် American ပြည်ထောင်စုငြိမ်းချမ်းရေး Institute USIP ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားမှုသုတေသီ Jason Tower ကတော့အဲ့ဒီနောက်ပိုင်းမှာတရုတ်ဟာကြားဖြန့်လိမ်လည်မှုလုပ်ငန်းတွေနှိမ်ငင်းထက်စစ်ကောင်စီမပြိုလဲရေးကိုဦးစားပေးခဲ့တယ်လို့ဆိုပါတယ်စစ်တပ်မပြိုလဲရေးဆိုတာကလည်းတစ်ဆယ်နှစ်ဆက်ကွန်စစ်စင်ရေးရဲ့အကျိုးဆက်ဖြစ်ပြီးတိုင်းသားဖွဲ့တွေကစစ်ကောင်စီတပ်ဖွဲ့တွေရဲ့အားနည်းနေမှုကိုလှစ်ဟာပြလိုက်တာလို့ VOA ကမင်းမြတ်နဲ့လေ့လာသူတွေအားလုံးကသုံးသပ်ကြပါတယ်။ဒါကပဲတရုတ်ရဲ့စဉ်စားချက်ကိုပြောင်းစေတယ်လို့သုတေသီဒေါက်တာဆိုင်းကြည်စင်စိုးကထောက်ပြပါတယ်
။သူတို့အနေနဲ့ထင်လိုက်တဲ့ဥစ္စာဒီဟာကစစ်တပ်ကအဲ့လောက်ထိဟိုပါပေါ့ပြစီသွားပြီးတော့ဒီလောက်ထိဟိုအားချိနေနေမယ်လို့သူတို့မထင်နာဘူးလို့အဲကျွန်တော်တို့ယူဆတယ်အဲ့လိုမျိုးဖြစ်ထားတဲ့အချိန်မှာဒါမှမဟုတ်တကယ်တမ်း30 20ခွန် operation ပြီးသွားတဲ့အချိန်ညတော့ကျွန်တော်တို့စစ်တပ်ကကျွန်တော်တို့ထင်နာသလောက်ဟုတ်မနေဘူးဆိုတဲ့ဟာလည်းကျွန်တော်တို့တော်တော်ပေါ်သွားတယ်ဆိုတော့အခုတောက်လျှောက်ပေါ်နေတဲ့ဟာလည်းအဲ့ကိစ္စပေါ်နေတာပေါ့နော်ကျွန်တော်တို့နောက်ကသူရဲ့ inflated numbers ရှိရဲအဲသူရဲ့ corruption နေကြောင်လို့တော်တော်များများဖြစ်နေတဲ့ဟာတွေပြီးရင်တို့တွေမှာမဟုတ်တော့အရာတို့ကြာနေတဲ့ကိစ္စတွေအဲ့ဟာတွေတော်တော်များများကျွန်တော်တို့အခု30 20ကွာ operation နောက်ပိုင်းမှာတွေးလိုက်ရတယ်တွေးလိုက်ရတဲ့အတွက်ကြောင့်မလို့တို့အနေနဲ့အဲ့ဒါပြန်စိုးရိမ်သွားတာ power vacant ဖြစ်သွားမဲ့ဥစ္စာကိုပြန်စိုးရိမ်သွားတကယ်လို့ if ဒီဒေါ်လာရင်းအဖွဲ့တွေကနိုင်သွားရင်ဆိုတော့စိုးရိမ်မှုကြီးကတို့ဘက်မှာပြန်ရှိသွားပုံရတယ်ရှိသွားတဲ့အတွက်ကြောင့်မလို့အဲ့ဒါကိုပြန် recover လုပ်ဖို့တို့ high gain ကြိုးစားတယ်ပြီးရင်အပြည့် yes ဖို့ကြိုးစားတယ
်2023ခုနှစ်အောက်တိုဘာနောက်ပိုင်းပြီးခဲ့တဲ့က14လတာကာလအတွင်းစစ်ကောင်စီဟာစစ်ရေးရရေးနှိမ့်ငယ်ပြီးအားနည်းလာချက်ကိုတရုတ်နိုင်ငံဟာ2024ခုနှစ်နှစ်ဆမှာခရဲကသဘောပေါက်ခဲ့တယ်လို့ USIP က Jason Tower ကတော့ရှုမြင်ပါတယ
် China tried to push the parties to come to
an တရုတ်နိုင်ငံဘက်ကနှစ်ဖက်သဘောတူညီနိုင်ဖို့ကြိုးပမ်းခဲ့ပြီမဲ့မအောင်မြင်ခဲ့ပါဘူးချိန်ထဲမှာပဲတခြားတိုင်းရင်းသားလက်နက်ကန်အဖွဲ့အစည်းတွေနဲ့မျိုးသားညီညွတ်ရေးအစိုးရ NUG တို့ကလည်းမြန်မာစစ်တပ်ဘလောက်အားနည်းလာနေတယ်ဆိုတာကိုသတိပြုမိလာကြပါတယ်။ကချင်ရခိုင်ချင်းကရင်ပြည်ဒေသတွေမှာခုခံတော်လှန်ရေးလှုပ်ရှားမှုလိုင်းလုံးကြီးတွေစတိုက်မြင့်တက်လာပြီးတော့စစ်ကောင်စီစစ်တပ်ကမြေပြင်မှာပိုလက်လွတ်ဆုံးရှုံးသွားခဲ့ရပါတယ်။နောက်ဆုံးမှာတော့မျှော်လင့်ထားသလိုပဲတရုတ်ရဲ့ hiking ဆွေးနွေးပွဲတွေပြတ်သွားပါတယ်။တရုတ်ကသဘောတူညီချက်တစ်ခုခုရနိုင်ဖို့အတင်းကြိုးပမ်းခဲ့ပေမဲ့ဒါကအလုံးမဖြစ်ခဲ့ပါဘူး
။course of leverage to get those parties to come to an agreement.
တရုတ်နိုင်ငံဘက်ကလည်းဆော့ဘိုင်းကာလာမှာဆက်နောက်သိမ်းမှုနောက်ဆက်တွဲတည်ငြိမ်မှုပြပြသွားတာကိုမလိုလားလို့စစ်ကောင်စီနဲ့ဆက်ဆံရေးမှာအတိုင်းအတာတစ်ခုထိသတိထားပြီးဟန်ချက်ညီတဲ့ထိမ့်ညီမှုတွေလွတ်ဆောင်ခဲ့တာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ဆက်ဆံရေးတွေလမ်းဖွင့်ထားတဲ့အထိဖြစ်ခဲ့ပေမဲ့နောက်ပိုင်းမှာတော့အထူးသဖြင့်စစ်တိုင်းတွေဆုံးရှုံးတဲ့အထိဖြစ်လာချိန်မှာတော့သူ့ရဲ့ဦးစားပေးချက်တွေပြောင်းလဲလာခဲ့တယ်လို့ဒေါက်တာဆိုင်းကြည်စင်စိုးကရှုမြင်ပါတယ
်အခုအချိန်မှာတော့သူဟာဒီဒေါ်လာရင်းအင်အားကြီးဆက်ကြီးသွားမဲ့ဥစ္စာတော့သူစိုးရိမ်နေပုံရတယ်စိုးရိမ်နေတဲ့အတွက်ကြောင့်ကျွန်တော်တို့ဒီရွေးကောက်ပွဲဆိုတဲ့ဟာကိုအရန် push လုပ်နေတယ်ပြီးရင်ဒီစစ်တပ်ကိုပြန်ပြီးတော့ဒီ centralize မှာပြန်ထားပြီးတော့သူ့ရဲ့ဒီဒေါ်လာရင်းအစုဖွဲ့တွေကလည်းသူ့ရဲ့သက်ဆိုင်ရာအခုကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့ကသူ့ရဲ့သက်ဆိုင်ရာဒေသတွေမှာသူ့နယ်သူပြန်ရပြီးတော့သူ့ရဲ့စီးပွားရေးသူ့ရဲ့အုပ်ချုပ်ခွင့်ရသွားတယ်အထူးသဖြင့်ဘဝပုံစံမျိုးကျွန်တော်တို့ဖြစ်လာမယ်ဆိုရင်ဒီဒေါ်လာရေးအင်အားစုတွေတော့ငြိမ်သွားမှာပဲလို့တို့နားလည်ပုံရတယ်အဲ့ပုံစံမျိုးနဲ့သူပြန်ချင်းကပ်နေတယ်လို့ကျွန်တော်တို့မြင်ရတယ်ခင်ဗျာ
စစ်ကောင်စီဟာလာရှိုးကိုလှိမ့်လင်းမြန်မြန်နဲ့လက်လွတ်ခဲ့ရတာကတရုတ်ကိုတုံ့လုတ်သွားစေတယ်ဆိုတာကို Jason Tower ကလည်းသဘောတူပါတယ်
basically 35 days northeastern command collapsed
and ye ji de a che kan chat ga do 35 ye twin ma shi myaw tan sit na ju pyu ja ga ba manale pi du ka go yi tat phwe ba win ka gwe yi tat twin ne myaw pai nyin naw phwe cha alon khai ma de maha mait di saung nan ga ba de di paung si mu go tyo nang gan ga atot go shin shin le le ne myin twa ga ba de ri kha ma myaw pai ga tan yan da phwe lu go thu sit di yat phu pi myin tan tan pi a pe la ba de
august la de ma tyo nang gan cha yi win ji wan yi ye Nibiro Kisen Pilage B. Duga Mima Petanago, Pimpa Eansu, Wimasoye, Three Pichet Bawe. Sitonsi Tamiet Tamakedru. Sikonsi, yes, you call Pue Lanjangu. Didarima, don't denari, Lulavare. August Lalaga Sabi, Tiago Sitago. Jingam Chung Bude Taintane. Taukam Muri, Domian Lagerelu. Jason Tawaga, Taupiavare.
You know, after going over 3 years,
don't you join San get beat at Noma? Would you mean your language to down so that loop? They'll be keysing the half and big one. If you come Jombule at Dindane, when you're out super movie, load out of the loop. Diana Lanagan, where's each chugu, Danka, you movie, look at one. Diana Puri to the pin, MND, Boma, Lashu, think it on air. Democracy Lulare, Dolay, Azuri, Ne, Nisa Kerago, Pipede, Nine, cozy season move along, Piat Oliver.
အရင်မြစ်တွေမရအောင်လို့နေဇက်ကိုလည်းဖိတ်ပြီးတော့ပြအပေးခဲ့ပါတယ်အကျိုးဆက်ကတော့စက်တင်ဘာလထဲမှာ MNDA ကထိုးစစ်တွေကိုရပ်ပြီးမန်လေးတောင်ကြီးမြို့သိမ်းစစ်ပွဲတွေမှာပါဝင်မှာမဟုတ်လို့အဓိကခုခံတော်လှန်ရေးအစုဖြစ်တဲ့ NUG နဲ့လက်တွဲမှာမဟုတ်ဘူးလို့ကြေညာခဲ့ရပါတယ်အနာသိမ်းစစ်ကောင်းဆောင်ဗိုလ်ချုပ်မွေးမြောက်လိုင်းရဲ့နိုမာစောပိုင်းကသွားခဲ့တဲ့တရုတ်ပြည်ခီးစဉ အသေးသေးကြေညာချက်ထုတ်လာခဲ့ရပါတယ် MNDA ကိုကန့်တက် TNL တောင်းတက်ပြင်အခုချိန်ထိတိုက်ပွဲဖော်ဆောင်နေတဲ့ကချင်လူမျိုးရေးဖွဲ့ KIOKIA နဲ့အခါတတော် AA တက်တွေဟာလဲတရုတ်နိုင်ငံရဲ့ဖိအားကိုတွန်းလှန်နိုင်နေတဲ့ထူးခြားတဲ့ခဏကြီးကိုပြတ်သနေတယ်လို့ Jason Tower ကသုံးသပ်ပါတယ်စစ်တပ်ရဲ့နေရာမှာစွာထိုးနိုင်မဲ့သူမရှိဘူးဆိုတဲ့စဉ်းစားချက်ကတော့တရုတ်စီမှာရှိနေတုံးပဲလို့ထောက်ပြပါတယ်
Tactically it seems that China's also more recently
ဒီလိုရာသူတို့ဖြင့် KIA အပေါ်မှာတရုတ်ကအနှင်းငယ်အပြောင်းလဲပြလို့လာပုံရပြီးတော့အစင်းမြင့်လက်ခံတွေ့ဆုံမှုတွေလှုပ်လာတာဒီဟာပြောင်းချိန်ပြီးနည်းနည်းပို့ပြီးတော့ပျော့ပြောင်းတဲ့ချင်းကပ်မှုလှုပ်လာတာဒါမှမဟုတ်ဒီထဲမှာတရုတ်ကပြန်လဲချိန်ညှိမှုတချို့လုံကောင်းလုံနိုင်ပါတယ်ဒါပေမဲ့အခုချိန်ထိတော့တရုတ်နိုင်ငံအနေနဲ့မြန်မာစစ်တပ်နေရာမှာတခြားရွေးချယ်စရာမတွေ့သေးတဲ့သဘောကိုရှင်းရှင်းလင်းလင်းဆက်လက်ပြသနေပါတယ်
တရုတ်ရဲ့စဉ်းစားပုံဟာစစ်ကောင်စီစစ်တပ်ပေါ်ဥတီနေစေပဲဆိုတာကို CSIS ကမိုက်ကယ်မာတင်ကလည်းသဘောတူပါတယ်အဓိကတလိုင်းအားစုဖြစ်တဲ့ NUG အနေနဲ့လည်းတရုတ်နိုင်ငံပေါ်အင်းနီချင်းအဖြစ်အမြဲကောင်းမွန်တဲ့ဆက်ဆံရေးပြတ်သားပေမဲ့ထုတ်ဖော်ပြောဆိုချက်တွေကိုသုံးသပ်ဖို့လိုတယ်လို့လည်းရှုမြင်ပါတယ
် Don't have an idea how to work with China
သူတို့ကတရုတ်နဲ့ဘယ်လိုဆက်ဆံရမယ်ဆိုတာမသိသေးပါဘူးပထမတစ်ချက်ပြဿနာကတရုတ်စီကိုသူတို့ပေးပို့နိုင်ဖို့ကြိုးစားတဲ့အစီအစဉ်တွေကတရုတ်အတွက်လုံးဝအထိပယ်မရှိဖြစ်နေတယ်လို့ထင်ပါတယ်သူတို့ပြောနေတာကငါတို့ကိုအစိုးရတာဝန်ရှိသူဖြစ်ဘာလို့အတိမတ်မပြုတာလဲဆိုတာတွေပါဒါကတရုတ်ပေါ်တိတ်ပြီးထိရောက်မှာမဟုတ်ပါဘူးတရုတ်ကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီ SCC ကိုအစိုးရတာဝန်ရှိသူသဘောမျိုးအတိမတ်ပြုထားပါတယ်တရုတ်အနေနဲ့ဒီကိစ္စမှာနှစ်ယောက်ကိုအတိမတ်ပြုပေးလို့မရနိုင်ပါဘူး
ဒီအနေထားမှာဆက်နာသိမ့်မှုကိုစန့်ကျင်တဲ့ဒေါ်လာရင်းအင်အားစုတွေအနေနဲ့တရုတ်နိုင်ငံပေါ်ဘလို့ချင့်ကန်ရမလဲဆိုတဲ့မေးခွန်းတွေထွက်လာပါတယ
်ကျွန်တော်အဲ့တရုတ်မုံတီးဆလို့မရဒါအကျဉ်းသေးတယ်ဘာလို့တရုတ်မုံတီးဆိုပြီးတော့ကျွန်တော်တရုတ်နိုင်ငံတက်သိမ့်လို့ရတယ်ဟို15ရာစုလည်းမဟုတ်တော့ဘူးเนาะအဲ့အတွက်ကြောင့်မို့ကျွန်တော်တို့ကဒါအင်းနီချင်းရှိနေဖြစ်နေတဲ့အတွက်ကြောင့်မို့ကြိုက်ကြိုက်မကြိုက်ကြိုက်ကျွန်တော်တို့ diplomatic relation ကတော့ကျွန်တော်ရှိရတယ်သူတို့ရဲ့စိုးရိမ်မှုကျွန်တော်နားလည်အောင်စူးစမ်းဖို့အဲ့တော့တရုတ်ဘာစိုးရိမ်လဲဒီကျွန်တော်တို့ထားရပေါ့ကျွန်တော်တို့ဒီဒီဖက်ချမ်းမှာဆိုအခုအကြီးဆုံးဖြစ်နေတာဟာတရုတ်နဲ့ထားရသူတို့ရဲ့စိုးရိမ်မှုပဲရှိတယ်။ဆိုတော့အဲ့သူတို့ရဲ့စိုးရိမ်မှုကိုနားလည်ဖို့အတွက်သူတို့ရဲ့နိုင်ငံရေးဖြစ်တည်မှုကျွန်တော်တို့သိဖို့လိုတယ်
။အဲ့ဒီလိုတရုတ်နိုင်ငံရဲ့စိုးရိမ်ချက်တွေကိုတော်လိုင်းအင်အားစုတွေဘက်ကဖြည့်သိမ်းဖို့ကြိုးစားဖို့လိုတယ်လို့လည်းကိုထမင်းလွင်ကရှုမြင်ပါတယ်။ဂျေဆန်တာဝါကတော့ဒီမိုကရေစီလှုပ်ရှားမှုကိုထောက်ခံဖို့တရုတ်ကစိတ်ဝင်စားမှုမရှိဘူးဆိုတာရှင်းရှင်းလင်းလင်းပြတ်သားနေတယ်လို့ယူဆပါတယ်။တစ်ဖက်မှာလည်းစစ်ကောင်စီကတရုတ်နိုင်ငံရဲ့ဖိအားကိုမလွန်ဆန်နိုင်လို့အခုအချိန်နှစ်ထက်ပိုခိုင်မာတဲ့ဆက်ဆံရေးဖြစ်လာအောင်အပေးအယူတွေပိုလှုပ်လာရဖို့ရှိတယ်လို့ဂျ Jason Tawa ga tong tat par de.
A very weak military has really no alternative.
Lungu ane la ni de sit tat ga tiyuk phat ko a chouk cha ana tchu thi ba de a thi a pe yu lou bo ga lwe bi lo tcha yue che sia ma shi ba. Sa ha tiyuk ne pu lwe long chwin company khwin pyu pe wu a thi chi ma de a pe yu phit la ne ma de. တရုတ်နိုင်ငံအတွက်ကလည်းဒါကကမ္ဘာတဝန်းကသူ့ဂျူးစီးပွားတွေကာကွယ်ရေးမှာအရေးပါတဲ့လုံခြုံရေးခြေလှမ်းအစပြိုးချက်တွေကိုမြန်မာနိုင်ငံမှာစမ်းသပ်နိုင်မယ့်နေရာတစ်ခုဖြစ်လာစေမှာပါ။ဒါဟာတရုတ်ရဲ့ဂျူးစီးပွားနဲ့ပိုင်ဆိုင်မှုရင်းမြစ်တွေလုံခြုံရေးအတွက်ချဉ်းကပ်မှုအသစ်ဖြစ်လာနိုင်ပါတယ်။ဒါမဲ့2025ခုနှစ်မှာဆိုရင်ဒါမျိုးတွေပိုပြီးတော့မြင်တွေ့လာရပွဲရှိပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံတဲကမဟာဗျူဟာကျတဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့အဂျူးစီးပွားတွေကိုကာကွယ်နိုင်ဖို့နီလာအသစ်တွေရှာဖွေဖို့ကြိုးစားပြီးလုံခြုံရေးကဏ္ဍမှာနီလာမျိုးမျိုးနဲ့ပို့ပြီးတော့ပါဝင်ပတ်သက်လာနိုင်မှာ
investments and interests in the country
အခုကြွန့်ကျင်သူတွေသုံးသက်ခဲ့တယ်လို့ပဲမြမပြိပခမှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုမှာအားကောင်းချက်နဲ့အကန့်အသတ်တွေရှိနေတယ်လို့ပဲမြမနိုင်ငံကအစုအဖွဲ့တွေကြားမှာလည်းတရုတ်နဲ့ပတ်သက်တဲ့အားသာချက်အားနည်းချက်တွေရှိနေပါတယ်အထူးသဖြင့်စီးရဲကျက်တဲ့ကျုံနေရတဲ့အာဏာသိမ်းစစ်ကောင်စီအတွက်လာမယ့်2025ခုနှစ်မှာတော့တရုတ်ကိုအသုံးချအားပြုရတဲ့China cut ကအလုတ်ဖြစ်မလားဆိုတာပေါ့လိလာသူတွေကမေးခွန်းထုတ်လာကြပါတယ်တစ်ဖက်မှာလည်းမြမခုခံတော်လိုင်းအင်အားစုအနေနဲ့စုစည်းညီညွတ်မှုနဲ့နယ်မြေတွေချက်ထွင်ထိန်းချုပ်နိုင်ရေးကလာမယ့်နှစ်ထဲမှာပိုအရေးပါလာမယ်လို့ကြွမ်းကျင်သူတွေကရှုမြင်ကြပါတယ်တစ်ချိန်တည်းမှာပဲတရုတ်နိုင်ငံဟာသူ့ရဲ့ဗျူဟာမြောက်အကျိုးစီးပွားတွေကိုကာကွယ်ဖို့အားနည်းလာနေတဲ့စစ်ကောင်စီနဲ့ဖိအားတွေကိုတံပြန်လာနိုင်စွာရှိနေတဲ့တိုင်းရင်းသားအဖွဲ့တွေကြားဟန်ချက်ညီအောင်ထိန်းညှိနိုင်မှုကပိုပြီးခက်ခဲတဲ့အနေအထားတစ်ရက်ကိုရင်ဆိုင်လာဝယ်ရှိတယ်လို့ကြွန့်ကျင်သူတွေကသုံးသပ်နေကြပါတယ်ခင်ဗျာကျွန်တော်ကတော့ငြင်းငြိုင်းပ
ါဒါကတော့မြမပတိပခါမှာတရုတ်ဆွတ်ဖတ်မှုသုံးသပ်ချက်ကိုနှစ်ချုပ်အထူးအစီအစဉ်ဖြစ်နေကိုငြင်းငြိုင်းအေးကစူးစီးတင်ဆက်ပေးခဲ့တာပါ View American တန်ရက်တနင်္လာညပိုင်းမြမဘာသာအစီအစဉ်တွေကိုတော့ည10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြာခင်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင
် View American တန်ရက်သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံပယ်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြည့်ကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အဆင့်ကြိုးစားနေပါတယ်ခင်ဗျာ
မင်္ဂလာညစမှာတော်တာရှင်များရှင် View American တွေကနေ2024ခုနှစ်ဒီဇင်ဘာလ30ရက်အင်္ဂါညတနင်္လာညပိုင်း View မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ Live 2 meter 16 kHz 15953ည Live 2 meter 25 kHz 11803ည Live 2 meter 30 kHz 9963ည စနေတနင်္ဂနွေမှာဆိုရင်တော့ Live 1 meter 190 kHz 1505တို့ကနေတိုက်ရိုက်အတန်းလွင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့ View မြန်မာပိုင်းရဲ့တနင်္လာညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍလူမှုရှုခင်းနဲ့တက်တက်ရောင်သတင်းလွှာစရဲပတ်စဉ်စီစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်။ဒီထက်ကမှအရင်ဆုံးနားဆင်ရမှာကတော့စီးပွားရေးကဏ္ဍပါ။ရခိုင်ပြည်နယ်တဲကအဓိကနယ်စပ်ကုန်သွယ်ရေးမြို့မောင်တော်ကိုအရခတက်တော်အေးကသိမ်းယူပြီးတဲ့နောက်နယ်စပ်ကုန်သွယ်ရေးပြန်လည်အသံဝင်လာပါတယ်။စားတောက်ကုန်နဲ့ဆောက်လုပ်ရေးပစ္စည်းအထိဘင်္ဂလားဒေ့ရှ်ဘက်ကတင်သွင်းနေကြပြီးတော့ရခိုင်ဘက်ကတော့ဆန်တင်ပို့မှုတချို့ရှိတယ်လို့ဒေသရင်းသတင်းရင်းမြစ်တွေကပြောပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိန်းကြီးထိုက်ကတင်ဆက်ပေးထားပါတယ်ရှင
်အာရခတ်တက်တော်အေအေကဒီဇင်ဘာလအစောပိုင်းမှာမောင်တော်မြို့ကိုသိမ်းပိုက်လိုက်ပြီးနောက်ပိုင်းနေဆက်ကုံသွေးရေးပြန့်ဖြစ်လာတယ်လို့လုံခြုံရေးအရာအမည်မဖော်လို့တဲ့ဒေသခံက VOA ကိုပြောပါတယ
်အဲပွင့်တယ်တော့တက်မကြသေးဘူးမှာပွင့်ထားတာတော့ဟိုမှာရပောင်းနဲ့စေတုံးစေလထလားလို့ရှိမှာပေါ့ကျန်လုံးလိုက်ပြီဆိုတာကတော့အများဖြင့်တော့မလုံးနိုင်ဘူးပေါ့နော်23ရာကန်တော့လောက်ပဲလုံးနေတာကိုပေါ့
စစ်တန်တဲ့မောင်ထုံးမှာလာမဲ့ဇန်နဝါရီလကနေဖေဖော်ဝါရီလအတွင်းနေရပြန်လဲချထားရေးအစီအစဉ်နဲ့ကိုအိုကိုအိမ်ကိုပြန်နိုင်တော့မယ်လို့လဲစစ်ဆောင်တွေကမျှော်လင့်နေကြပါတယ
်ဟိုအိမ်ကိုတော့ပြန်လို့မရသေးဘူးတော်တော်လဲထပ်တော့ကနေပြီးတော့လေအဲဇန်နဝါရီလကစပြီးတော့ဖေဖော်ဝါရီလနောက်ဆုံးကိုတာပြီးတော့ရပောင်းချက်ဆွဲအတွင်းတော့လုံးမလုံးပြထားပါတယ် ပြင်းလဲနေရရှားထားတဲ့ကိစ္စတွေကိုအခေါ်အတည်ပေါ်ဆောင်လုပ်ပြီးပြောထားပါတယ်နော်။ဟိုအဇန်နဝါရီလကဇန်နဝါရီထရက်ကနေပြီးတော့စပြီးတော့ဖေဖော်ဝါရီလနောက်ဆုံးထိပေါ့နော်။အမေကအခြေတော်ရှိပါတယ်သို့တော်လည်းလေးချောင်းအင်တွေကိုတော့ကြောက်ရမှာပေါ့ကျွန်တော်မလားတတိတရမှာပေါ့ဆက်တော်ဘက်ကတော့ကိုယ်နေရာကိုကိုယ်ပြန်လို့ရမယ်ဆိုတော့တော့အမေကပြတာပါတယ
်ဒါပေမဲ့လမ်းနဲ့ခြေတိုက်ပွဲတွေအတွင်းမြင်းမြုံမိုင်းအသုံးပြုမှုတွေချောက်မြေရင်ပြောင်းချိန်မှာမြင်းမြုံမိုင်းအန်တီရဲ့ကိုစိုးရိမ်နေကြရပါတယ်တိုက်ပွဲတွေချောက်မောင်းထွန်းမြို့ထဲမှာအပြက်စီးများသလိုလေးချောင်းတိုက်ခိုက်မှုဒဏ်သင့်တဲ့ကြီးရွာတွေမှာလည်းအပြက်စီးများတဲ့အကြောင်းဒေသခံတို့ကပြောပါတယ်လက်တလို့ဆစ်ဆောင်နေရသူက VOA ကိုအခုလိုပြောပြပါတယ်
တို့တော့ဒီမှာတော့ပြန်လည်နေရကြားတာလေလုံးငင်းစင်တော့မလို့ရသေးဘူးလေတော့နောက်ပိုင်းကျကျွန်တော်တို့ရာထဲရောက်လာရင်ရောက်သွားရင်တော့အပမာတော့မင်းမျိုးမွဲအန်တယ်တော့ရှိမှာပေါ့ဘာကြောင့်လဲဆိုတော့ဒီဘက်မှာစကစကနေပြီးတော့နေရယူထားတဲ့နေရတဲ့အများကြီးရှိတယ်လေအများကြီးပဲဒီဘက်မှာတွေ့ရတာလူတွေတော့အများကြီးရှိပါတယ်ဗျတို့တော့လည်းကျွန်တော်ခံခွန်းလို့ပေါ့ကျွန်တော်ဘက်မှာတော့မကြခဲ့ဘူးတခြားရွာတွေမှာတော့ကြားခဲ့ပါတယ်အဝါရှောင်းတို့ခင်ရှောင်းတို့နောက်ပြီးတော့ခန်းကြီးတို့လင်းမိုင်တို့အဲ့ဒီလိုအဖက်မှာတော့ကြားခဲ့ပါတယ်ခုလေကျောင်းတွေကျောင်းလေကနေပြီးတော့ဘုန်းချက်လို့လေလူတည်တာလည်းရှိပါတယ်ဗျအခုတော့ကျွန်တော်တို့လုံလုံပေါ့နော်စိတ်ချမ်းသာစွာနေတိုင်းလို့ရပါတယ
်ဒါပေမဲ့ဆစ်ရှောင်းစခန်းတွေမှာခိုးလုံနေကြသူတွေကတော့နေရာရင်းပြန်နိုင်ရေးအတွက်ပြင်ဆင်နေကြပါတယ်ပျက်စီးသွားတဲ့အိုးအိမ်အချင်းကအဆောင်တွေပြန်လည်တိဆောက်ရေးအတွက်ကတော့ဘင်္ဂလားဒေ့ရှ်ဘက်ကဆောက်လုပ်ရေးပစ္စည်းတွေတင်သွင်းဝယ်ယူခွင့်အပေါ်မှာမူတည်မှာဖြစ်တယ်လို့လည်းမောင်တော်မျိုးကန်ကသုံးသပ်ပါတယ
်။အင်းဒီပျက်စီးတာတော့အများကြီးပဲမှာဟိုမောင်တော်မျိုးအပေါ်မှာဆိုရင်တော့အများကြီးပျက်စီးခဲ့ပါတယ်ဗျ။ပုံမှန်တိုင်းပြည်ပေါ်ထော်တာရှင်တော်နဲ့ကြာမှာပေါ့။အနည်းဆုံး6လ9လရှိလာလောက်တော့ကြာမှာပေါ့။ဘာကြောင့်လဲဆိုတော့ဟင်ပါကနေပြီးတော့ PC တွေပါတယ်ပြင်ဆင်လို့မရဘူးဆိုရင်တော်တော်နဲ့ကြာမှာပေါ့။စင်ကုန်မှုတော့ရှိလာမှာပေါ့။
တရားဝင်တဲ့ဆက်ကုံသွေးရေဖြစ်ထွန်းစဉ်ကတော့မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုရေရွက်ပစ္စည်းအ धिक တင်ပို့ခဲ့တာပါဒါပေမဲ့အခုချိန်မှာတော့နိုင်ငံတော်ဝန်တိုက်ပွဲတွေကြောင့်ပြည်မနဲ့ရခိုင်ချာကုံသွေးရေအလုံးပြတ်တောက်ဖြတ်ထောက်ခံထားရချိန်မှာတော့ဘင်္ဂလားဒေ့ရှ်အိန္ဒိယနယ်စပ်တို့ကနေရခိုင်ပြည်နယ်တွေကိုပြည်သူချင်းတပိုင်းတစ်နိုင်ကုံသွေးမှုကတိုးလာနေပါတယ်မောင်နှံဒေသခံဆစ်ဆောင်ကလက်ရှိနယ်စပ်ကုံသွေးရေအခြေအနေကို VOA ကိုအခုလိုပြောပြပါတယ်
မောင်တော်ဒေတာတခုမှတော့မရဘူးလေဘင်္ဂလားကနေပြီးတော့ဖွင့်တာလေကွန်တိုရတော့ဆော့ဆော့မုံမုံတော့ရှိပါတယ်ဘယ်ကနေဘင်္ဂလားကနေပြီးတော့ဝင်တာပေါ့နော်အနေနဲ့မြလူထယောက်ကနေပြီးတော့ဟိုကစ်တန်ငားရေးဆိုရတော့ငားရေးစေအဲ့လိုလိုပဲသွန်းတာအများတော့မသွန်းလို့မရဘူးနော်အော်နောက်ပြီးတော့ကြောက်ထော်ဖက်ကနေပြီးတော့ဒီဘက်ကိုရောက်လာတာပစ္စည်းတွေလည်းရှိပါတယ်နောက်ဟင်းသွင်းရတော့ဒီဘက်မှာတော့ဖောက်ပါတယ်ဗျဒီမှာတော့ဟင်းသွင်းရတဲ့ရနေပါတယ်ကွန်တိုရခိုင်ဘက်ကဖူရာတော့ဆန်တမျိုးတွေပဲရှိတာအဲ့ဒီဘက်ကပြန်တွင်းနေတဲ့ပစ္စည်းတွေကြတော့ဟိုဟာလေအဲဘီလီမင်ပါတယ်ဘီလီမင်ရဲ့နောက်တစ်ခုကတရားဝင်တာတော့ဘီလီမင်တမျိုးတွေပဲဝင်တာပေါ့နော်တခြားစားသုံးပုံပစ္စည်းတွေပါကြတော့ပြည်သူလူထုကနေပြီးတော့အဲတခြားလမ်းကနေပြီးတော့ပြင်တာပေါ့ဒီကလုံလုံးမရှိတာကဆန်တမျိုးတွေပဲရှိတယ်ပေါ့နော်ဆန်ကြတော့ဈေးလေးထန်ပါတယ်ဆန်တဲ့ကိုကြိုက်ဟိုလည်းမြမငွေတဲ့ဟိုကွာလေရှိတော့ပေါ့နော်ရှိတော့တခြားကွန်ပစ္စည်းတွေကြတော့နည်းနည်းဈေးကြီးပါတယ်ဗျဟိုစီတွေပါတယ်ဆိုရင်တော့တလီတာကိုတပေါင်းနဲ့1000ပေါ့နော်အဲတခြားပစ္စည်းတွေဆိုတော့ဈေးကြီးပါတယ်ဆန်တစ်ခုထန်ပါတယ်ကျတော့ကြတော့ကျတော့အနည်းဆိုရင်တော့1000 ဝါ 1000 ရှိတော့ 1000 ခွေ 1000အဲ့လောက်ကြမှာပဲရှိရနော်ကျတော့ဘယ်လိုရှာတော့3000နေပါလောက်ရှိသေးတယ်တပိတာကိုပေါ့နော
်အရကတတော် AA ကရခိုင်ပြည်နယ်ရင်းဒေသအများစုကိုထိန်းချုပ်လာနိုင်ခဲ့ပြီးနောက်မှာတော့ဒေသရင်းလမ်းပတ်ဆက်သွယ်ရေးပြန်ပွင့်လာပါတယ်ဒါပေမဲ့ဒေသတွင်းတိုက်ခိုက်မှုတချို့ဆက်ပြီးရှိနေတာကြောင့်လမ်းပန်းဆက်သွယ်ရေးကအပြည့်အဝစိတ်ချလုံခြုံမှုမရှိသေးတဲ့အနေအထားလို့လဲမောင်တော်ဒေသခံက VOA ကိုပြောပါတယ်ရှင်
။အဲလမ်းတော့ဖွင့်ထားပါတယ်။ဘူတီတုံတီတိုယူသွားလို့ရတယ်။မောင်တော်မြောက်ပိုင်းတောင်ပိုင်းနဲ့ဖက်စလုံးသွားလို့ရတယ်။သို့တော်လည်းလုံခြုံရရပေါ့နော်။လုံခြုံရရခုမှအတိတ်တည်းအနေနဲ့လမ်းမတစ်ခုတစ်ခုတော့ယူရပါတယ်။အခုမှအနေနဲ့ပြောရင်တော့ခီးလာလာကွန်ခွာပါလေခီးလာကွန်တော့ကွန်ရှာပါနော်တော့ခန်ကျွန်တော်ဆိုရင်တော့လို့ရပါတယ်လဲလဲလဲသွားလာလို့တော့ရပါတယ်
ဖက်သိမ့်ဒီထိုင်တင်ဆက်ပေးခဲ့တဲ့စီးပွားရေးခဏအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။အခုတော့တင်းလာညရဲ့အပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့တတ်တန်ရောင်တင်းလာကိုမထုတ်လွှင့်ပေးခင်မှာလူမှုရှုခင်းအစီအစဉ်ကိုအလှည့်ပေးကြပါတယ်။ဒီတစ်ပတ်မှာတော့ငွေကုန်ခံစရာမလိုတဲ့ပျော်ရွှင်မှုအကြောင်းကိုတင်ဆက်ပေးထားတာပါ။ပျော်ရွှင်ခြင်းကိုငွေပေးဝယ်လို့မရဘူးဆိုတာတကယ်မှန်ပါသလားစိတ်ချမ်းသာပျော်ရွှင်အောင်ဘာတွေလုပ်နိုင်ပါသလဲမဆုမြတ်မုံကလူမှုရှုခင်းအစီအစဉ်မှာအထူးအစီအစဉ်အဖြစ်နဲ့တင်ဆက်ပေးထားပါတယ်ရှင
်စိတ်ချမ်းသာတယ်စိတ်ပျော်ရွှင်တယ်ဆိုတဲ့အပေါ်မှာဒီတယောက်နဲ့တယောက်အတိတ်ပဲဖွင့်ကြဖို့တူကြမှာမဟုတ်ပါဘူးဒါပေမဲ့လည်းလူတိုင်းပျော်ခြင်းစိတ်ချမ်းသာခြင်းကြောင့်မှာတော့သိကြပါတယ်ငွေကြေးပြည့်စုံမှပျော်နိုင်တာလို့ဆိုသူတွေလည်းရှိနေတော့ငွေကုန်မခံပဲစိတ်ချမ်းသာအောင်လုပ်လို့ရတဲ့နည်းလမ်းတွေရှိပါသလားဗြိတိန်နိုင်ငံကဒီထွေထွေယောဂကုဆရာဝန်လည်းဖြစ်စိတ်ကျန်းမာရေးအတွက်ကိုဒီအမူအကျင့်တွေနဲ့ပြောင်းလဲကုသတဲ့ CBD ကုထုံးကျွမ်းကျင်သူလည်းဖြစ်တဲ့ဒေါက်တာဆန္နာလိုင်းနဲ့မေးချီထားပါတယ်ရှင
်စိတ်ပျော်ရွှင်တယ်ဆိုတာကလူတစ်ယောက်မှာတစ်ခုခုကိုပူပန်နေတာမျိုးမရှိဘူးသူ့မှာတနေ့တနေ့စားလို့ဝင်တယ်အိတ်လို့ပြောတယ်လုံနေရတဲ့ကိုအခုဖြစ်တည်နေတဲ့အချိန်လေးအတွင်းမှာကျေနပ်နေတယ်အဲ့ဒါစိတ်ပျော်ရွှင်မှုပေါ့နော်ဒီစိတ်ပျော်ရွှင်မှုကကြားရတာရှင်းရှင်းလေးလို့ရှိတယ်ဒါပေမဲ့တကယ်တမ်းကအဲ့ဒီလိုလေးကိုယ့်ရဲ့အခုဖြစ်တည်နေတဲ့အချိန်လေးအတွင်းမှာစိတ်ချမ်းသာနေဖို့တစ်ခုခုကိုလှမ်းပြီးတော့ပူပင်မနေဖို့တော်တော်လေးကိုခက်ပါတယ်ဒါကြောင့်ဒီစိတ်ပျော်ရွှင်မှုကိုရဖို့ဆိုတာကလူတွေထင်တာကသူ့အလိုလိုဖြစ်သွားတယ်ပေါ့နော်အမှန်တော့သူ့အလိုလိုဖြစ်တဲ့အရာမဟုတ်ကိုယ့်ဘက်ကကြိုးစားယူရပါတယ်ကိုယ့်ဘက်ကလေ့ကျင့်ယူရပါ
ဆရာမကဒီစိတ်ကျန်းမာရေးအတွက်ပေါ့နော်ဒီအမှုအခြေအနေကိုပြောင်းလဲပြတဲ့ဒီ CBD ဆိုရက်ကုထုံးမှာကျွမ်းကျင်သူတယောက်ဖြစ်ပါတယ်ဆိုတော့ခုနပစုံကပြောသလိုပဲဒီစိတ်ကျန်းသာမှုဒီစိတ်ပျော်ရွှင်မှုရဖို့အတွက်ပေါ့နော်ဒီစိတ်နေစိတ်ထားနဲ့ဟိုဆက်ဆက်နေတယ်ဆိုတဲ့အကြောင်းအရာကိုလည်းနည်းနည်းလေးရှင်းပြပါရှင
်စိတ်ကုထုံးနေရမှာကျွန်မသုံးတာနှစ်ခုရှိတာပေါ့နော်တစ်ခုကတော့ CBD လို့ခေါ်တယ် CBD က Cognitive Behavioral Therapy ဆိုတော့ Cognitive ဆိုတာကစိတ်ကစဉ်းစားတာပေါ့ Behavioral ဆိုတာကကိုယ်ကလုပ်တာပေါ့အဲ့တော့ကိုကစိတ်ကစဉ်းစားတာနဲ့လူကလုပ်တာနဲ့နှစ်ခုကြားထဲမှာဘယ်ဟာကိုပြင်လို့ရလဲဘယ်ဟာကိုပြင်ရတယ်ဘယ်ဟာကိုပြင်ရမှဆိုတာမျိုးမရှိဘူးစိတ်ကစဉ်းစားတာကိုပြင်ရမလားကိုကလည်းလုပ်တာကိုပြင်ရမလားအဲ့ဒါကိုသင်ပေးတဲ့ဟာက CBT ပေါ့နော်နောက်တစ်ခုကတော့ mindfulness လို့ခေါ်တယ် mindfulness ဆိုတာကမြန်မာလိုပြန်ရင်တော့ပြစ်စုံပံမှုအာရုံစိုက်ပြီးတော့ကျေနပ်တာပေါ့နော်အဲ့ဒါကလည်းကိုယ့်အတွက်စိတ်ချမ်းသာဖို့အတွက်ကိုယ်စိတ်ပျော်ဖို့အတွက်အသုံးကျတာပေါ့ကျမကဒီနှစ်ခုကိုလူလာတွေကိုဘယ်လိုသုံးခိုင်းလဲဆိုတော့ mindfulness ကကြတော့ကိုကလက်ရှိအခြေအနေကလေးကိုပဲအာရုံစိုက်ပြီးတော့လက်ရှိအခြေအနေကလေးကိုပျော်နေတာဆိုတဲ့ခါကြတော့လက်ရှိအခြေအနေကနည်းနည်းပျော်စရာကောင်းဖို့လိုတာပေါ့နည်းနည်းမှပျော်စရာမကောင်းတဲ့အချိန်တခုမှ mindfulness လုပ်ပြီးတော့ပျော်အောင်လုပ်ရမယ်ဆိုတော့တော်ခက်တာပေါ့အဲ့တော့ပျော်စရာကောင်းတဲ့အချိန်ဆိုလို့ရှိရင် mindfulness ကြီးလုပ်ကြည့်လို့ရတယ်ပျော်စရာမဟုတ်လို့ပုံမှန်ချိန်ဆိုရင်တော့ mindfulness ကြီးလုပ်ကြည့်လို့ရတယ်တခုခုကိုကိုကစိတ်ဆင်းရဲနေတယ်စိတ်ညစ်နေတယ်ဆိုလို့ရှိရင်ကြတော့ဒီ cognitive behavioral therapy လို့မျိုးကိုစိတ်နဲ့ကိုရဲ့အမှုအရာကိုရဲ့တုံ့ပြန်မှုကိုဘယ်လိုပြင်ရမလဲဆိုတာလေးကိုသုံးကြည့်လို့ရတယ်ပေါ့နော်
အဲ့လိုပြောလို့တစ်ဆက်တည်းမေးချင်တာကဒီနေ့လက်ရှိပေါ့နော်ဒီမြန်မာနိုင်ငံအပါအဝင်ဒီကမ္ဘာတစ်ပတ်မှာရှိရင်အခြေအနေတော်တော်များများကဒီစိတ်ညစ်စရာတွေစိတ်ပူပန်စရာတွေများနေတယ်လို့ပြောရင်မမှားဘူးပေါ့လေဆိုတော့အဲ့လိုအခြေအနေတွေကြားမှာတကယ်ပဲခုနပြောသလိုကိုရဲ့စိတ်ကိုဒီပျော်အောင်လုပ်နိုင်ဖို့အတွက်ကရောလွယ်နိုင်ပါမှာရှင့်
ကိုလုံလို့ရတာလွယ်လွယ်လေးတွေရှိတယ်အလုတ်ဆိုလဲအလုတ်ကလေးကိုတစ်ခုအာယုံဆိုင်တယ်အစားဆိုလဲအစားကိုအာယုံဆိုင်တယ်တခြင်းနှာထောင်လဲဆိုတခြင်းကိုအာယုံဆိုင်တယ်အဲ့လိုမျိုးစက်တိုက်လုံသွားလို့ရှင်ဘုံနောက်ကတော်တော်လေးကြည်ပြီးတော့အများအားပျော်လာတတ်တယ်တခုခုကြိုကြိုပြီးပူတတ်တာနေသွားတယ်တကယ်တမ်းကအလုတ်တွေအများကြီးတို့ပြိုင်နေလုံနိုင်နေဆိုရဲလူကတကယ်မရှိဘူးဒါသိပ္ပံပညာနဲ့စံထားတာအလုတ်တွေအလုံးကိုတပြိုင်နေလုံတယ်ဆိုရဲလူတွေကအမှန်တော့အုံနောက်ထဲမှာဒီအလုတ်ကိုလုံနေတဲ့အချိန်မှာကိုယ့်ဘက်အလုတ်ကိုလုံနေတဲ့အုံနောက်ကိုရပ်ပစ်လိုက်ရတယ်အဲ့ဒီကကြတော့အုံနောက်ကဟိုဘက်နဲ့ဒီဘက်နဲ့ခုံပါများလာလို့ရှိရင်အမားများနိုင်တာပဲအဲ့လိုအမားများမှဆိုးတဲ့အခါကျတော့လူကပူလာတယ်အဲ့လိုမျိုးတွေမရှိအောင်ဆိုလို့ရှိရင်အလုတ်ကလေးကိုတစ်ခုနဲ့တစ်ခုသေးချအကန့်လေးတွေခွဲပြီးလုပ်တကယ်ပဲပြဿနာတစ်ခုခုတက်လာခဲ့ပြီဆိုလို့ရှိရင်ဒီ CBT နည်းကိုသုံးကြည့်လို့ရ CBT နည်းကဘာလဲဆိုတဲ့အခါကျတော့အစ်င့်နိုင်အစ်င့်နိုင်မှာတွေးကြည့်ကြည့်ပြီးတော့ရှင်းလိုက်လို့ရကိုကိုကိုဘယ်နေရာရောက်နေလဲဆိုတာသတိရဖို့လို့ငါတွေးနေတာတွေကအလွန်ကြုံဖြစ်နေပြီလားအဲ့ဒါဆိုလို့ရှိရင်ငါတွေးနေတာမှန်လားငါတွေးနေတာမှန်တယ်ဆိုတဲ့အကြောင်းရဲ့သက်တည်ပြချက်ကပါရှိလို့လဲငါတွေးတယ်လို့မဟုတ်တဲ့တခြားတွေးနေရောရှိသေးလားဘယ်လိုနည်းနဲ့တွေးလို့ရှိရင်ပို့ပြီးတော့အကောင်ဖြစ်မလဲဒီလိုအစိုးရမတွေးပဲနဲ့နောက်တစ်ခုကတော့ငါအခုခံစားနေရတဲ့အရာကတွေမဟုတ်တကယ်ဖြစ်နေလို့ခံစားနေတာလားငါဘက်ကငါတွေးပြီးခံစားနေတာလား Now, go and cook low navy solution, Makua, two Ula, be a Hagonia, Lepu, Ledia, Lechuzi, and Dandurian navy so in. Now, Papi Lopjadale, Dilopian need a chain ma. Now, how do you like Lopjadale? A cooking it out, Mablu Jalu Yale. Now, two now captured at an upset way, Lady Lube, a cooking it out of Chitoabi, Tiniamanga by Yalu Yale. Chain nine, chain nine, ma, do we be a Yakualuya? ดาริยาတော့ဒီစိတ်ပညာကုလုံးနေဖို့တနေ့တည်းမှာထည့်တော့နိုင်ပေါ့ဒါမျိုးလေးတွေနေတိုင်းလေ့ကျင့်သွားလို့ရှိရင်စိတ်ကကြည်ပဲပျော်စရာလေးတွေကိုယ့်အကိုဖန်တီးရပေါ့ပျော်စရာလေးတွေကိုဖန်တီးဖို့ဆိုရင်တစ်ခါလေးကျရင်ပျော်စရာတော်တော်ရှန်ရတယ်ဆိုတဲ့ခါကျတော့ဖြစ်ခဲ့ဘူးလေပျော်စရာလေးကိုပြန်စဉ်းစားလို့ရအောင်နောက်ကတခုတခုကိုမှတ်မိလို့ရှိရင်အနည်းဆုံး ตมัดกาลกุกุกุเปียวเสียลีตะคูฟันดีไปกากูเฉยลงอยู่ส่วนยินโหคริสต์มาสสู่บีทวนน่ะได้ใบสิมาปะเนาะอะหล่าမျိုးเลยส่วนรู้ရှင်ตั้วจิไลไล่ช่องไล่มีเนะ 20 นายไปเหยถวนน่ะล่าไล่ตาบ่เนาะบลูเนี่ยลุกขึ้นมาแล้วไม่ติดอยู่บ่อะหล่าမျိုးเลยดาวไว้อ่ะอยู่ไม่ใส่ปีสนานี่ใส่แล้วมาแล้วอ๋องาดาลีโหไจ้ไล่ตาบ่อะหล่าမျိုးกูไจ้ดาลีดิกูอ่ะคงตอกกูก็ตากูเปาะดาอะหล่าမျိုးส่วนกูไส้เหยลาได้เฉยๆไอ้เรากูเปลี่ยนข่มลุยอ่ะอ๋องนอกกะตะเกเรงกะตึกพี่รอมาปาหนักกูกูอ่ะเปาะได้หาตะคูเปลี่ยนข่อไล่ให้ตัวเปาะว่ามั้ยรู้ทินมาเลยกูอ่ะจ้าวว่าได้หาตะคูเ တဲ့အချိန်ဆိုလို့ရှိရင်ထုတ်သုံးလို့ရတဲ့အပျော်လေးတွေရှားတာပေါ့နော်အဲ့လိုမျိုးလေးတွေပြန်စဉ်းစားလိုက်လို့ရှိရင်ဘုံနောက်ကရုပ်တရက်ကြောင့်ကြံကြောက်ပါအဲ့လိုမျိုးတွေတော့လို့ရတာပေါ့နောက်တစ်ခုကတော့ကိုယ်နေတိုင်းလုပ်တဲ့ဟာတွေပေါ့ခင်းချက်တာလားခင်းချက်တယ်ခင်းချက်တဲ့အချိန်မှာပြောအောင်နေသစ်ပင်ဆိုင်တာလားသစ်ပင်ဆိုင်တိုင်းသစ်ပင်ဆိုင်ပြောအောင်နေအဲ့ဆို endorphin တွေထွက်တယ်နောက်အကောင်လေးတွေရှင်အကောင်လေးတွေအမှုတွေတတ်လို့ရှင်အောက်ဆီတိုဆင်ရတယ်အဲ့ဒါလည်းအရင်စိတ်ချမ်းသာဖို့အောင်တယ်အဲ့လိုမျိုးလေးတွေပေါ့နော်ကိုပြောအောင်ဘာတွေလုပ်ပြတာလဲဆိုတော့လွယ်လွယ်လေးနဲ့လုပ်လို့ရတာတွေရှိပါတယ်ကိုဘက်ကအာယုံလေးစိုက်ပြီးလုပ်ဖို့ပဲလိုတာ
ဆိုတော့ဆရာမခုနပြောပြခဲ့တယ်လို့ဆိုရင်တော့အားလုံးကဒါကိုယ့်ရဲ့စိတ်နဲ့ပေါ့နော်ကိုယ့်ရဲ့စိတ်ကိုပြုပြင်ပြီးတော့မှဒါစိတ်ကိုချမ်းသာအောင်လို့တည်တင်ကပဲဖြစ်ဖြစ်ပြောင်းလဲလိုက်တဲ့သဘောပေါ့လေဆိုတော့တကယ်တမ်းမှာဟိုစိတ်ပင်ပန်းမှုရဲ့အရန်များနေတဲ့အချိန်စိတ်ညစ်စရာရဲ့အရန်ပတ်လဲဝိုင်းပြီးကြုံနေတဲ့အချိန်မှာခုနပြောသလိုပေါ့နော်ဒါအပြုသဘောဘက်ကနေပြီးတော့တွေးပြီးတော့မြင်ကြည့်ပြီးတော့မှဒီစိတ်ပျော်အောင်လုပ်နိုင်ဖို့ဆိုတာကရောတကယ်လက်တွေ့မှာလဲလွယ်ပါမလားဆရာမဟိုကိုယ့်ရဲ့အတွေ့အကြုံရရောဘယ်လိုမျိုးအကြံပေးနိုင်မလဲရှင
်မလွယ်တာကတော့မလွယ်ပါဘူးဒါပေမဲ့ကိုယ်ကကြည့်နေလို့ရပါတယ်အဲ့လိုမျိုးဒုက္ခတွေပတ်လဲဝိုင်းနေတဲ့အချိန်ဆိုလဲပြန်စဉ်းစားကြည့်ကြည့်ရပါတော့နော်ငါဒီလိုမျိုးဒုက္ခတွေပတ်လဲဝိုင်းနေခဲ့အချိန်ရင်းနှုံးကဖြစ်ဘူးလားဖြစ်ခုတယ်ဆိုရင်အဲ့ဒီဖြစ်ခုတဲ့အချိန်မှာငါဘာလုပ်ခုလဲအဲ့တုန်းကငါထွက်လာနိုင်တာပဲပေါ့နော်အဲ့လိုထွက်လာနိုင်အောင်ငါဘာလုပ်ခဲ့လဲဘယ်သူစီအကူညီတောင်းခုလဲဘာတွေလုပ်ခဲ့ခုလဲဟုတ်တယ်အခုဖြစ်နေတဲ့ဒုက္ခအရင်ဖြစ်နေတဲ့ဒုက္ခတည်းနည်းနည်းပို့ပြီးတော့များအများဒါပေမဲ့အဲ့လိုမျိုးကိုယ့်ဘက်ကအောင်မြင်ခဲ့တာလေးတွေကိုပြန်ခေါ်ကြည့်အများအားထွက်ပေါက်တစ်ခုကရှိတာပါပဲအဲ့ဒီထွက်ပေါက်တစ်ခုကိုကိုယ်ကတေချာလေးလိုက်စဉ်းစားဖို့လို့ထွက်ပေါက်ဆိုတာကလေကိုယ်ကောင်းနေမှာထားထားတဲ့ဥတီချက်ပုံမူတည်တာပေါ့ဒါရမှပြောမယ်ဆိုရဲလူဒါရမှငါကအစဉ်ပြေတာလို့ခေါ်မယ်ဆိုရဲလူဆိုလို့ရှိရင်အဲ့ဒါကြီးရဖို့ဆိုတာဘယ်သူမှအမှမခံနိုင်ဘူးအဲ့ခါကျတော့ကိုထွက်ပေါက်ပိတ်အောင်လုပ်လိုက်တယ်လို့ဖြစ်သွားပေါ့နောက်တချို့လူတွေကလည်းလူထွက်ပေါက်လေးတစ်ခုရှိလာတယ်ဆိုရင်တော့မှပဲအဲ့ဒီထွက်ပေါက်ကိုသူကနောက်ကနေလိုက်ပြီးတော့ကိုဘသာကိုပြန်ပိတ်လိုက်တယ်ထွက်ပေါက်လေးတစ်ခုရသွားလို့ရှိရင်အဲ့ဒါဆိုလို့ရှိရင်ငါကဒီလိုလုပ်ပဲဆိုမှကိုအားကိုလို့ဖြစ်သွားမှာပေါ့အဲ့ခါကျတော့တရားပဲဖြစ်တော့မယ်ပေါ့အရာအားလုံးကဖြစ်နိုင်ခြင်းနဲ့မဖြစ်နိုင်ခြင်းက 50-50 အနည်းရှိတာပဲဖြစ်နိုင်တာ 50% ရှိသလိုမဖြစ်နိုင်တာ 50% နဲ့ရှိတာပဲပေါ့နော်အဲ့တော့အဲ့ဒါကိုဘက်ကနှလုံးသွင်းနိုင်ကြပါတယ်
ဆိုတော့နောက်တစ်ခုကဒီစိတ်ညစ်တယ်ပေါ့နော်စိတ်မချမ်းသာဘူးပြောနေကြတဲ့သူအများကိုကြည့်လို့ရှိရင်ဟိုအဆင်မပြေတဲ့အခြေအနေကြုံနေကြတဲ့သူတွေများပါတယ်ဥပမာဒီကျန်းမာရေးမကောင်းလို့အလုပ်အဆင်မပြေလို့အငွေကြေးအဆင်မပြေလို့စသဖြင့်ပေါ့နော်အဆင်မပြေမှုတွေများတယ်ဆိုတော့အဲ့ဒါတွေအားလုံးကြီးလိုက်တဲ့အခါမှာလည်းဒီငွေကြေးနဲ့ဆက်ဆက်နေတာဟိုသွားတွေ့ရရပေါ့လေဆိုတော့အဲ့တော့ဒီဟိုပျော်ရွှင်ခြင်းကိုဒီငွေပေးပြီးတော့ဝယ်လို့မရဘူးဆိုတော့စကားပုံပြောချတာရှိတယ်အဲ့ဒါတကယ်မှန်ရလားဆိုပြီးတော့လည်းဟိုမေးခွန်းထုတ်เสียဖြစ်တယ်ပေါ့လေဆိုတော့ဆရာမအနေနဲ့အဲ့ဒါရောဘယ်လိုမျိုးပြောချင်လဲရှင
်ပျော်ရွှင်ခြင်းကိုငွေပေးပြီးဝယ်လို့မရဘူးဆိုတော့တကယ်ဟုတ်ပါတယ်အရန်ချမ်းသာတဲ့လူတွေလည်းစိတ်ညစ်နေကြတာပါပဲအ အရန်ချမ်းသာတဲ့လူတွေကအရန်မချမ်းသာတဲ့လူတွေကတော့ပိုပြီးတော့စိတ်ညစ်ကောင်းမြင်နိုင်မှသိတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ကဆုံးရှုံးကြရတယ်အရန်များတာဟုတ်။လူဆိုတာကဆုံးရှုံးကြရတယ်များလာလေလေပိုပြီးတော့စိတ်ပူတာလာလေလေဖြစ်တာပဲပေါ့နော်။အဲ့တော့ပျော်ရွှင်တာကိုဝင်နဲ့ဝယ်လို့မရပါဘူး။ငွေရှိတာကောင်းပါတယ်။ငွေရှိလို့ရှိရင်ပြောအောင်လုပ်လို့ရတဲ့အရာတွေကိုပတ်စံပေးပြီးတော့လိုက်လုပ်လို့ရတယ်။ကျန်းမာအောင်လုပ်လို့ရတဲ့အရာတွေကိုပတ်စံပေးပြီးတော့လိုက်လုပ်လို့ရတယ်။ငွေရှိတာမမှားပါဘူး။ဒါပေမဲ့ငွေရှိမှပြောလို့ရတာလည်းမဟုတ်ပါဘူး။ပြီးတော့ငွေရှိမှကျန်းမာလို့ရတာလည်းမဟုတ်ပါဘူး။ငွေရှိလို့ရှိရင်ဥပမာကျန်းမာရေးဘက်မှာဆိုလို့ရှိရင်လည်းငွေရှိလို့အစားအသောက်အကောင်းစားတွေအရန်စားနိုင်လို့ရှိရင်အဆီလေးတောင်ပိုများနိုင်သေးတယ်။အရက်တွေကောင်းစားတောက်နိုင်နေဆိုပြီးတော့ပို့တောင်းရင်ဒုက္ခတောင်ပိုများနိုင်သေးတယ်။အရာကကိုငွေပေးပြီးလုပ်လို့ရတဲ့အရာတွေထက်ကိုကိုယ်စိတ်ကိုကိုယ်ပြင်နိုင်ဖို့လိုပါတယ
်။အသိကောင်းပါတယ်ဆရာမအခုလိုပြောသွားတာပေါ့လေဆိုတော့နောက်တစ်ခုကဟိုနောက်ဒီမေးချင်တာကဘလောက်ပဲပေါ့နော်ဒီအခက်အခဲတွေကြုံကြုံဒီစိတ်ကိုဒီအပြုသဘောထားပြီးတော့မှခဏတာပဲဖြစ်ဖြစ်ဆရာမပြောခဲ့တယ်လို့ပေါ့နော်ဒီကိုယ့်ရဲ့စိတ်ချမ်းသာမှုစိတ်ပျော်ရွှင်မှုရအောင်လုပ်တာကဒီကျမ်းမာရေးအရာရောဘလောက်ထိအရေးကြီးတယ်လို့ပြောချင်ပါလဲရှင့
်လူတွေအားလုံးမှာဒီစိတ်ဖိစီးမှုဆိုတာတွေအားလုံးကအမှန်ကားတော့ကိုယ်ကလုပ်တာကြီးပဲပေါ့နော်ဟုတ်ပါတယ်ဘဝဝင်ချင်မှာကိုယ့်ကိုစိတ်ဖိစီးကြရတယ်အများကြီးရှိပါတယ်ဒါပေမဲ့အဲ့ဒီစိတ်ဖိစီးမှုကိုကိုယ်ကဘလောက်ယူလိုက်တယ်လဲပေါ့ကိုကအများကြီးယူရင်အများကြီးတက်မယ်အနည်းလေးယူရင်အနည်းလေးပဲတက်မယ်အများကြီးယူလိုက်တယ်လို့ကဘာဖြစ်လဲဆိုတဲ့အခါကျတော့သူတို့သိပ္ပံပညာမှာအလူမျိုးစုံအုံနောက်ကိုတက်မှတ်နေရိုက်ပြီးတော့စန့်ထားတာပေါ့နော်ဘယ်နေရာကဘလို့ဖြစ်နေလဲဆိုတာမျိုးတွေသိအောင်လုပ်တာပေါ့အဲ့လိုမျိုးပါချွေလဲဆိုတဲ့အခါကျတော့စိတ်ဖိစီးမှုအများများတဲ့လူတွေရဲ့အုံနောက်တချို့အပိုင်းလေးတွေကသေးသွားတယ်အဲ့ဒီသေးသွားတဲ့အပိုင်းလေးကဘာနဲ့ဆိုင်တယ်လဲဆိုတော့ hippocampus ဆိုခေါ်တဲ့မှတ်ဉာဏ်နဲ့ဆိုင်တယ်စိတ်ခံစားမှုတွေနဲ့ဆိုင်တယ်အဲ့ဒီနေရာတွေကဘယ်နေရာတွေမှာသေးရတယ်လဲဆိုတဲ့အခါကျတော့တမန်ကြလို့ပေါ်တဲ့ဟိုအုံနောက်မှတ်ဉာဏ်ချိုယွင်းတဲ့လူတွေမှာအရင်သေးတယ်။အဲ့တော့လူတစ်ယောက်ကစိတ်ပြစီမှုများလို့ရှိရင်အဲ့ဒီနေရာတွေကခဏသေးသွားတယ်။အဲ့ဒီအခါကျတော့အဲ့ဒီလူမှာမှတ်ဉာဏ်လည်းကျသွားတယ်။ဟိုစိတ်ခံစားမှုတွေပြောင်းပြီးတော့ပို့ပြီးတော့ငိုကျင်တယ်လို့ပို့ပြီးတော့စိတ်ဆင်းရဲလာ။အဲ့ဒါကြောင့်စိတ်ပြစီမှုကိုတတ်နိုင်တဲ့များပြောင်းယူပါ။ကိုယ်စိတ်မြင့်လက်ဒီပြဿနာဒါကိုယ်စိတ်မြင့်လက်ဒီပြဿနာဒါပဲ။ပြဿနာကိုအပြူသဘောနဲ့ဘယ်လိုရှင်းရမလဲလို့တွေးတာကထိုင်ပြီးစိတ်ညစ်နေတာနဲ့ဟိုစိတ်ပူပြီးတော့ငါဒါလုပ်လဲငါဖြစ်မှာမဟုတ်ဘူးငါလုပ်လဲဘာဖြစ်မှာမဟုတ်နဲ့ထိုင်တွေးနေတာနဲ့သာလို့ရှိရင်ထိုင်ရှင်းလိုက်တာကပိုလွယ်တယ
်ဗြိတိန်နိုင်ငံကအထွေထွေယောဂကုဆရာဝန်လည်းဖြစ်ဒီစိတ်ကျန်းမာရေးအတွက်အမှုအချက်တွေနဲ့ပြောင်းလဲကုသတဲ့ CBD ကုထုံးကျွမ်းကျင်သူလည်းဖြစ်တဲ့ဒေါက်တာဆန္ဒလိုင်းပါရှင် VOA ပရိသတ်တွေအနေနဲ့စိတ်ချမ်းသာမှုတွေစိတ်ပျော်ရွှင်မှုတွေနဲ့နှစ်သက်ကိုကြိုးစိုးဖြတ်သန်းနိုင်ကြဖို့အတွက်ဆုတောင်းပေးပါတယ်ရှင်ကျမစုမြမမ
ငွေကုန်ခံစရာမလိုတဲ့ပျော်ရွှင်မှုကြောင့်လူမှုရှုခင်းအစီအစဉ်မှာမတ်စုမြမကတင်ဆက်ပေးခဲ့တာပါတော်တာရှင်တွေအနေနဲ့ကျမတို့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@viewnews.com ကိုပေးပို့နိုင်သလို view မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေဖြစ်ဖြစ် message ကနေတစ်ဆင့်ဆက်သွယ်နိုင်ပါတယ်အခုတော့တက်တက်ရောင်သတင်းလွှာအစီအစဉ်အလှည့်ပါဒီတစ်ပတ်တက်တက်ရောင်သတင်းလွှာအစီအစဉ်မှာတော့အခုကုံဆုံးတော့မဲ့2024ခုနှစ်အတွင်းမှာဂီတလောကကထူးခြားတဲ့အဖြစ်ရဲ့တချို့ကိုပြောပြပေးသွားမှာပါဒီတစ်ပတ်တော့နှစ်ပေါင်းအတော်ကြာနားထားတဲ့ Oasis အဖွဲ့ဖျော်ပြပွဲပြန်ဆတင်မယ်ဆိုတဲ့သတင်းကြောင့်လက်မှတ်ဝိုင်းဝေကြရာကနေပြဿနာတွေတော်တော်တက်သွားခဲ့တာအပါအဝင်2024အနောက်တိုင်းဂီတလောကကသတင်းတချို့ကိုပြောပြပေးသွားမှာပါမအေးတနာကျော်ကတင်ဆက်ပေးထားပါတယ်ရှင်
ဒီနေ့ကျမတေးလက်ဆွေရဲ့ဗီယက်နာဖျော်ဖြေပွဲတိုက်ခိုက်ဖို့ကြံစီမအောင်မြင်ခဲ့ပဲနဲ့ဒါမဲ့ပွဲကိုတော့ရုတ်သိမ်းလိုက်ရပြီတော့ဗြိတိန်နိုင်ငံမှာတော့ Oasis ဖွဲ့ပြင်ပြီးတော့စုဖွဲ့ပြီးတော့ဖျော်ဖြေမယ်ဆိုတဲ့ကြေညာချက်တွေကဂီတလောကသတင်းကောင်းစင်တွေဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့ဒီဘက်ကเทเลอร์สวิฟต์သတင်းတွေကိုပြောပြပြီးတော့ဒီတစ်ခေါက်တော့ကျန်တဲ့ဒီတစ်နှစ်အတွင်းအမှုပညာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ပေါင်း15နှစ်ကြာမှာ Oasis အဖွဲ့ပြန်လည်စုစည်းဖို့ကြေညာခဲ့ပြီးတော့ Oasis ညီကို Noel Gallagher နဲ့ Liam Gallagher တို့က2025မှာဖျော်ဖြေပွဲတွေကျင်းပသွားမယ်ဆိုတဲ့သတင်းကြောင့်သူတို့အဖွဲ့ရဲ့ website ကိုလူတွေလာကြည့်ကြတာများပြီးတော့ website မျက်နှာဖွင့်မရတော့ဘဲနဲ့ရက်သွားတဲ့အထိဖြစ်ခဲ့ရပါတယ်။ Hotel ဈေးနှုန်းတွေလည်းတက်သွားခဲ့တာပါ။လက်မှတ်တွေဆက်ပြီးတော့ရောင်းပေးတော့လေပြည်သက်ထောင်ပေါင်းများစွာ online ကနေပြီးတော့နိုင်ရအတော်ကြာစောင့်ပြီးတော့ဝယ်ချောင်းလို့ဝယ်ခြင်းသူများလည်းဈေးမြင့်လည်းဖြစ်တယ်။ဒါနဲ့မဲ့ဈေးနှုန်းသတ်မှတ်တဲ့စနစ်အရဈေးတွေမြင့်တက်သွားခဲ့ပါလိမ့်။လက်မှတ်ဝယ်ဖို့အွန်လိုင်းမှာ3နိုင်လောက်တန်းစီနေခဲ့ရတဲ့သူတွေလက်မှတ်ကြော်ညာဈေးနှုန်း Sale pound dia lizzy shipang, nazi pence net, webu lobime, to get away loyal at Chima, Lemaziga, Nasajo, Miabrio, Doyang, Nazan, Nawanjo, Bigayaba. UK Zigwa Piansai Mu Santi, where CMEGA, Septimalama, Pure Yuwe Leme, Yang Chamune, Dynamizino, Temma Muri Boma, Song Nancy, who sat in Gavari. Leme Yang Chapi, Ticket Masterga, Sadong Dunyaga, Gwebe, Urigo, Chopo, the Lazura, Song Nancy, Boma Pipio, the Tapa, better to Rishimishi, Chimelo Suwari. Britain Suyangale, dear when website of my young lady Lemaka, Wello Amyala Kama, Lemazin only, Mint at Dwara, Song Nancy, Dome Lupiawari. OACPA that regard, Novimala, Mibon Wema, Ticket Master Bone, Jopianji Lopio, Michu Gavari. At the hour, two gone at Gwajo, Sura, now do sit a silent young arrow, to your board colon, Jonho Makum, Pianle, Dwazide, Yoga Suji Jagapio, to your kind of young and Yarepon, Dina Timpiatari, Madan Yoshi. I am Celine Dion. Zolama Satin Piatara, do ye Yoshin to Bianchi Pio, Celine Dion, Dodo Saiti Kakera, do Yavai?
I cannot believe how fortunate I am to have my fans.
Canadian and I get out, Joma, Celine Dion, a jolly day winner, Zugo, Kanzani Abro, Jotari, Pimian Tendan, Jona, Sena, Pisci, the Onone Ion Josiah, Shaba, Jota Yoga, Stiff Person Syndrome Pinello, Natana Sena Kunima, Jinya Girava. အဲ့လိုဖြစ်ပြီးတော့သူရဲ့ကာရေ့ချ်ဝေါ်တော်ဥရောပဖြစ်ပြီးဝဲကိုရက်လိုက်ရပါတယ်။စီလင်းဒီယွန်ကဇူလိုင်လတုန်းကတော့ပြင်သစ်နိုင်ငံပါရီအိုလံပစ်ဖွင့်ပွဲအခမ်းအနားအဆုံးသတ်မှာအက်ဂျီပီရဲ့ကနဝင်းတချင်းတပုံးနဲ့ဆင်းမြင်ပုံပြန်ပြီးရောက်လာခဲ့ပါတယ်။အမေရိကန်အဆိုတော်တချင်းရဲ့ဆီယာနဲ့ဆန်နီယာဆီယာဖြစ်တဲ့ဘီလီဂျိုးကတန်းတဲ့လိုက်စ်ဘက်ဂရောင်းဆိုတဲ့စက Castillo နဲ့တွဲဖက်သူဆိုထားတဲ့ Chris Vance and Fallujah တချင်းနေနောက်မှာပထမဦးဆုံးပြန်ထွက်တဲ့တချင်းသစ်ဖြစ်ပါတယ်။သူရဲ့73ချက်မြောက်နဲ့နောက်ဆုံးဖြစ်တဲ့ Studio Tale Album Fantasy and Delusions ကတော့2000ခုနှစ်မှာထွက်ခဲ့တာပါ။ Piano Man Up Down ရဲ့ဒီလိုတချင်းတွေနဲ့အထူးကြော်ကြားတဲ့ Billy Joe က2014ခုနှစ်ကစပြီးတော့ New York မြို့ Madison Square ဦးရဲမှာလာစဉ်ဖျော်ပြပြီးတော့စံချိန်တင်ထားတာကိုလည်းဒီနှစ်2024ဇူလိုင်လမှာရန်နာလိုက်ပြီးဖြစ်ပါရဲ့ရှင
်။မေးသနာကြောတင်ဆက်ပေးခဲ့တဲ့2024ခုနှစ်ရဲ့အနောက်တိုင်းဂီတသတင်းတွေကိုတက်တန်ရောင်သတင်းလွှာမှာနားဆင်ကြကြရတာဖြစ်ပါတယ်။ဒီနေ့လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့တက်လောက်ပါပဲရှင်။မကြခင်အစီအစဉ်တွေပြီးဆုံးတော့မှာမို့အခုဆက်ပြီးတော့ဒီနေ့လာညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုတော့ကိုဇော်ဝင်းလိုင်ကဆက်ပြီးတော့ပြောပြပေးပါရှင်။
ကမ္ဘာညဉ့်ဉျေးရေးနဲ့လူခွင့်ရေးကြိုးပမ်းမှုတွေအတွက်နိုဘယ်ညဉ့်ဉျေးဆုရရှိခဲ့သူအမေရိကန်သမ္မတဟောင်းဂျီမီကာတာကွယ်လွန်သွားပြီဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ရုံးကထုတ်ပြန်ကြေညာထားပါတယ်။ဂျီမီကာတာဟာမြန်မာနိုင်ငံဒီမိုကရေစီရရှိရေးပါဝင်ကူညီခဲ့တဲ့ကမ္ဘာအနှံ့ကခေါင်းဆောင်တွေနဲ့အထင်ကရဩဇာကြီးသူတွေပါဝင်တဲ့ The Elders အဖွဲ့မှပါဝင်သူတဦးလည်းဖြစ်ပါတယ်။2013ခုနှစ်ဧပြီလနဲ့စက်တင်ဘာလတွေမှာသူကိုယ်တိုင်မြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးနိုင်ငံကောင်းဆောင်နေအရဖက်အဖွဲ့စည်းကောင်းဆောင်တွေကိုတွေ့ဆုံခဲ့ပါတယ်2015ခုနှစ်မြန်မာနိုင်ငံရွေးကောက်ပွဲမှာလဲသမရကာတာရဲ့ကာတာစင်တာဟာလစ်လာစောင့်ကြည့်သူအဖြစ်ပါဝင်ခဲ့ပါတယ်ခင်ဗျမြန်မာစစ်ကောင်စီလက်နက်တွေဝယ်ယူလို့ရနိုင်အောင်ထိုင်းဘဏ်တွေကကူညီပေးနေတယ်လို့ကုလသမဂ္ဂရဲ့ပြောဆိုမှုနဲ့ပတ်သက်လို့အထောက်အထားမတွေ့ရဘူးလို့ထိုင်းအာဏာပိုင်တွေကပြောပါတယ်ကုလသမဂ္ဂကဇွန်လမှာအဲ့ဒီလိုပြောဆိုခဲ့မှုနဲ့ပတ်သက်လို့ထိုင်းဗဟိုဘဏ်နဲ့ငွေကြေးခွာချမှုတက်ဖြတ်ရေးဌာနတို့ကချက်ချင်းစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ညွှန်ကြားချက်ထုတ်ပြန်ခဲ့တဲ့အကြောင်းပြုတ်တဲ့ကြေညာပါတယ်6လကြာစုံစမ်းမှုတွေပြုလုပ်ပြီးတဲ့နောက်မှာတော့ထိတွေ့ဆက်ဆံမှုမရှိဘူးဆိုတာကိုတွေ့ရတဲ့အကြောင်းထုတ်ပြန်လိုက်တာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းကိုကန့်ဒေသမှာနှစ်ပေါင်းများစွာအခြေစိုက်ပြီးအင်တာနက်အွန်လိုင်းကတဆင့်တရုတ်ဥပါဝင်နိုင်ငံတကာကိုပြစ်မှတ်ထားငွေကြေးလိမ်လည်ခဲ့တာလူတွေကိုအတင်းအဓမ္မကျွံပြုတ်စေခိုင်းခဲ့တာတွေအပါအဝင်တခြားရာဇဝမှုတွေနဲ့တရုတ်ကဖမ်းဆီးထားတဲ့မြည်မိသားစုနဲ့သူတို့ရဲ့မာဖီးယားနေသူစုစုပေါင်း၃ဦးကိုတရုတ်နိုင်ငံတရားရုံးမှာဒီကနေ့ဆွဲချက်တင်လိုက်ပါတယ်ခင်ဗျာလက်နက်ကင်တော်လိုင်းရေးနဲ့သာမြန်မာနိုင်ငံမှာခက်ဆက်ဆက်စစ်တပ်အုပ်ချုပ်မှုကိုအဆုံးသတ်စေမှာဖြစ်တယ်လို့ကင်အမျိုးသားစီယုံ KNU ဥက္ကဋ္ဌဘဒုဆော့ကွယ်ထူဝင်းကပြောကြားလိုက်ပါတယ်ဒီကနေ့ကြောက်ရတဲ့ကင်အမျိုးသားနေတဲ့ကုန်းတွေထိမှအဖြစ်ပေးပို့လာတဲ့သူရဲ့မင်ကွန်းမှာဒီလိုပြောဆိုချက်ကိုထည့်သွင်းဖော်ပြထားတာဖြစ်ပါတယ်ခင်ဗျာ
ဒ ီဇင်ဘာလ30ရက်တနင်္လာညအတွက်တရင်အချင်းချုပ်ကိုတော့ကိုစုံဝင်းလိုင်ကပြောပြပေးခဲ့တာပါဒီကနေ့ညအတွက်အစီအစဉ်ထုတ်ရမှုကကိုစံကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cider Hamdom နဲ့ Robert Best တို့ပဲဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှာလဲတလဲပြန်ပြီးတော့နားဆင်နိုင်ပါတယ် View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လဲတော်တာရှင်တွေကိုကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များလဲတကွမြန်မာပြည်သူပြည်သားအားလုံးပြည့်ရဲ့နေခတ်သိဒီနေ့ပြီးတော့လူဝဆန္ဒပြေဝကြပါလိမ့်ရှင်ကျမလိန်ပါ